Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်ဇူလိုင်လ10ရက်ဗုဒ္ဓဟူးနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2440 51တို့ကနေနားဆင်နိုင်သလို VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ယူပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမခင်မြတ်သက်ပါဒီမနက်ခင်းသတင်းတွေကိုမတ်တင်ကြီးထိုင်တဲ့အတူချိန်ညားပေးပါပါ2018မှာအမေရိကန်ပြည်ထောင်စုမှာလူစုလိုက်ပြုံးလိုက်တပ်ဖြတ်တိုက်ခိုက်မှုအားလုံးရဲ့၃ပုံ၂ပုံဟာစိတ်ချမ်းသာရေးချွတ်ယွင်းနေသူတွေရဲ့တိုက်ခိုက်မှုဖြစ်တယ်လို့အစိုးရခန်းစားတဆောင်ထွက်ပေါ်ခဲ့ပါတယ် Ranger နေရပြန်ရေးအတွက်ရေရှိအဖြစ်ရှာရမှာရခိုင်ရေးကုလအတွင်းမှုချုပ်ဟောင်းကော်ဖီအနန်အချံပေးကော်မရှင်အစုပြုချက်တွေပေါ်အခြေခံမြင့်အကောင့်ထဲဖော်ဖို့ဖြစ်တယ်လို့ဗြိတိန်နိုင်ငံသံမတ်ကြီးကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှခွာညွေ
ကောင်းပါပြီရှင်ကုလထိတ်တန့်ရောက်နိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေကတော့ကော့ဆက်ဘဇားကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာရေကြီးမြေပြိုဖြစ်တာကြောင့်ရေသဆေးပြားတွေနဲ့တခြားအရေးကြီးလိုအပ်ပစ္စည်းတွေဖြန့်ဝေပေးနေတဲ့အကြောင်း
The World Food Program said today that heavy rains in the Cox's Bazar settlement, which is housing Rohingya refugees, have uprooted more than 2,700.
ကုလအတွင်းရေးမှူးချုပ်ရဲ့လက်ထောက်ပြောခွင့်ရပြောကြားသွားတာနဲ့အတူတခါရခိုင်ပြည်နယ်ထဲမှာတော့စစ်တပ်ရင်တန်းဘုံခွဲတိုက်ခိုက်ခံရပြီးတဲ့နောက်အနီးပတ်ဝန်းကျင်ကရွာသားတွေခေါ်ယူစစ်ဆေးခံရတဲ့အခြေအနေရုရှားကိုရောက်နေပြီးဖြစ်တဲ့မြန်မာပြည်ကဆိုင်ကယ်စီးသမားနှစ်ဦးရဲ့ခရီးစဉ်အမေရိကန်သမ္မတထရမ့်ရဲ့ကိုကြီးကိုသွေးကိုဝေဖန်ထားတဲ့ဗြိတိန်တန်တမန်သတင်းပေါက်ကြားပြီးနောက်နှစ်နိုင်ငံဆက်ဆံရေးအခြေအနေစတဲ့သတင်းလွှာတွေနားဆင်နိုင်ကြပါတယ်အခုရင်းဆုံးတော့ဗုဒ္ဓဟူးနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်သိန်းကြီးထိုက်တို့ကပြောပြပေးပါမယ်ရှင်
2018မှာအမေရိကန်ပြည်ထောင်စုမှာလူစုလိုက်ပြုံးလိုက်တပ်ဖြတ်တိုက်ခိုက်မှုအားလုံးရဲ့၃ပုံ၂ပုံဟာစိတ်ချမ်းသာရေးချွတ်ယွင်းနေသူတွေရဲ့တိုက်ခိုက်မှုဖြစ်ပြီးဒီတိုက်ခိုက်မှုတွေရဲ့၃ပုံ၃ပုံကျော်မှာပြစ်မှုကျူးလွန်သူဟာတိုက်ခိုက်မှုဖြစ်ပွားရမှာဖြစ်စေဒါမှမဟုတ်နေရာကနေထွက်ခွာပြီးမကြခင်မှာဖြစ်စေမိမိကိုမိမိအဆုံးစီရင်သွားတာကိုအစိုးရခန်းစားအစ်တကူရသိရှိရပါတယ် NTAC ခေါ်အမေရိကန်နိုင်ငံတွင်ချိမ့်ချောက်မှုဆိုင်ရာအကဲဖြတ်တဲ့ဌာနရဲ့အင်ကာနေကထုတ်ပြန်တဲ့အစိုးရခန်းစားအစ်တမှာအခုလိုပေါ်ပြထားတာပါ NTAC ရဲ့အမိမြေလုံခြုံရေးဌာနလက်အောက်ကလုံခြုံရေးဆိုင်ရာအထူးတာဝန်ယူထားတဲ့ Special Service ရဲ့အစိတ်ပိုင်းတစ်ခုဖြစ်ပြီးတော့လူ3ဦးဒါမှမဟုတ်3ဦးထက်ပိုပြီးအသက်ခံရဒါမှမဟုတ်ဒဏ်ရာခဲ့တာတွေကိုစုံစမ်းစစ်ဆေးခဲ့တာဖြစ်ပါတယ်2018မှာ American ပြည်ထောင်စုတဝန်းမှာအခုလိုတိုက်ခိုက်မှုပေါင်း28ကြိမ်ဖြစ်ပွားခဲ့ပြီးအဲ့ဒီထဲမှာ2018က Florida ပြည်နယ် Parkland ကတနက်ပစ်ခတ်မှုမှာလူ18ဦးသေဆုံးခဲ့မှုပါဝင်တယ်လို့2018 October လက Pennsylvania ပြည်နယ် Pittsburghဖက်ကမျိုးကဂျူးဖျားကြောင့်ပြစ်ခတ်မှုတွင်လူ10ဦးသေဆုံးခဲ့ရတဲ့ဖြစ်ရလဲပါဝင်ပါတယ်အခုလိုတိုက်ခိုက်မှုတွေဟာပြည်နယ်18ခုမှာဖြစ်ပွားခဲ့တာဖြစ်ပြီးလူပေါင်း62ဦးသေဆုံးခဲ့ရတယ်လို့109ဦးဒဏ်ရာရရှိခဲ့ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့သူ့ရဲ့ Twitter အကောင့်မှာဝေဖန်သူတွေကိုနှုတ်ပိတ်အောင်လုပ်ထားလို့မရဘူးဒီလူတွေကိုဘလော့လုပ်တမ်းမြစ်ထားတာဟာအခြေခံဥပဒေပါလွတ်လပ်စွာပြောဆိုခွင့်ကိုချိုးဖောက်ရာရောက်တယ်လို့ပြည်ထောင်စုအယူခံတရားရုံးတစ်ခုကအမိန့်ချမှတ်လိုက်ပါတယ်လူမှုကွန်ရက်ပလက်ဖောင်းတစ်ခုဖြစ်တဲ့ Twitter အကောင့်မှာသမ္မတထရန့်အနေနဲ့ဝေဖန်သူတွေကိုဘလော့လုပ်ပိတ်ထားဖို့ကိုအခြေခံဥပဒေရဲ့ပထမဆုံးပြင်ဆင်ချက်ကတားမြစ်ထားတယ်လို့မန်ဟန်တန်မှာရှိတဲ့ဒုတိယမြောက်အမေရိကန်အယူခံတရားရုံးကအင်ကာနီမှာထောက်ခံမဲ့တုံမဲ့ကန့်ကွက်မဲ့မရှိနဲ့ဆုံးဖြတ်ခဲ့တာပါအစိုးရတာဝန်ရှိသူတဦးအနေနဲ့ရုံးလုပ်ငန်းအတွက်ရည်ရွယ်အသုံးပြုတဲ့လူမှုကွန်ရက်မီဒီယာအကောင့်မှာသဘောထားကွဲပြားတဲ့အမြင်တွေကိုဖော်ပြတာကြောင့်အွန်လိုင်းပေါ်ကဆွေးနွေးပြောဆိုမှုတွေကနေလူပုဂ္ဂိုလ်တွေကိုတားမြစ်ပိတ်ပင်တာကိုအခြေခံဥပဒေရဲ့ပထမဆုံးပြင်ဆင်ချက်ကခွင့်မပြုဘူးလို့တရားသူကြီးသုံးဦးပါအဖွဲ့ကိုစားတရားသူကြီးဘာရင်တန်ပါကာကရေးသားခဲ့ပါတယ်။သမ္မတထရန့်ကသူ့ရဲ့အစီအစဉ်တွေထောက်ခံမှုရအောင်နဲ့ဝေဖန်သူတွေကိုစန့်ကျင်မှုအတွေ့ follower ပေါင်းတန်း60ကျော်ရှိတဲ့ Twitter လူမှုကွန်ရက်အကောင့်ကိုသုံးနေတာပါ။သမ္မတထရန့်ရဲ့မူဝါဒတွေကိုဝေဖန်ခဲ့ပြီးတဲ့နောက် Twitter ကနေဘလော့လုပ်ပိတ်ပင်ခံရသူ9ဦးကိုစားကိုလံဘီယာတက္ကသိုလ် Night First Amendment Institute ကအမှုဖွင့်ခဲ့တာကိုတရားရုံးကစီရင်ချက်ချမှတ်ခဲ့တာဖြစ်ပါတယ
်။သတင်းဌာနရင်းစီကိုပေါက်ကြားခဲ့တဲ့ Washington DC Britain တန်ရုံးကတန်တမန်ကျင်းနှန်းတဆောင်တုံ့ပြန်တဲ့အနေနဲ့ American သမ္မတ Donald Trump က American နိုင်ငံဆိုင်ရာ Britain သမ္မတကြီးကို ိတ်ပြီးတော့မိုင်မဲညံဖြစ်နေသူလို့ Twitter မှာခေါ်ဝေါ်ရေးသားလိုက်ပါတယ်။ American နိုင်ငံကိုအသုံးချမဲ့ရေးစရာကောင်းတဲ့ Britain တမန်ကြီးဟာသူ့အတွက်တော့စိတ်လှုပ်ရှားရင်ခုန်စရာမဟုတ်ပါဘူးလို့လည်းရေးပါတယ်။ Britain တမန်ကြီး Darush အနေနဲ့မအောင်မမြင်ဖြစ်ခဲ့တဲ့ Brexit ဆစ်ဆက်ဆွေးနွေးပွဲအကြောင်းဝန်ကြီးချုပ်မေနဲ့အတူဆွေးနွေးဖို့ကောင်းတယ်လို့လည်းရေးပါတယ်။ဒီတမန်ကြီးကိုသူမသိကြောင်းလူတွေကတော့သူကတိတ်ဟန်များသူဖြစ်တယ်လို့သူ့ကိုပြောကြောင်းရေးသားထားတာပါ။နိုင်ပိုင်းတွင်မှာမဲ့ Britain နိုင်ငံခြားရေးဝန်ကြီး Jeremy Hunt ကသမ္မတ Trump ရဲ့ပြောဆိုချက်ဟာလေးစားသမှုညှော်နေတာကိုပြသပြီးမှားယွင်းနေတယ်လို့ဆိုပြီး Britain တန်တမန်တွေဘက်ကအကွယ်ပြောဆိုလိုက်ပါတယ်။သူက Britain တန်တမန်တွေကိုတာဝန်ချက်နိုင်ငံအခြေအနေတွေကိုပုံမှန်လည်းလည်းပြောပြီးနိုင်ငံကိုအစင်ခံတင်ပြဖို့အတွက်အခွန်ထမ်းပြည်သူတွေပတ်စံကိုတုံးပြီးဆေးလွတ်ထားတာဖြစ်ကြောင်း Washington တန်မကြီးကလည်းဒီလုပ်ကိုလုပ်နေတာဖြစ်ကြောင်းတုံ့ပြန်ပြောဆိုခဲ့တာပါ။
နျူကလ িয়ার သဘောတူညီချက်မှာအီရန်အစိုးရရဲ့လေးစားလိုက်နာမှုနဲ့ပတ်သက်ပြီးဆွေးနွေးဖို့အီရန်နဲ့သဘောတူညီချက်မှာလက်မှတ်ထိုးထားတဲ့ဥရောပနိုင်ငံတွေကအရေးပေါ်အစည်းအဝေးကျင်းပဖို့သက်ဆိုင်သူအလုံးကိုတိုက်တွန်းထားပါဗျ။2015ခုနှစ်နျူကလ িয়ার သဘောတူညီချက်ပါကန့်သတ်ချက်ထက်ကျော်လွန်ပြီးအီရန်ဘက်ကယူရေနီယံတန့်စင်မှုပမာဏကိုကျော်လွန်လှုပ်ဆောင်နေတယ်လို့ကုလသမဂ္ဂအနုမျိုးစွမ်းရင်အေဂျင်စီ IAEA ကအတည်ပြုပြီးနောက်တနေ့မှာပဲဗြိတိန်ပြင်သစ်ဂျာမနီနဲ့ဥရောပသမဂ္ဂတို့ကအစည်းအဝေးကျင်းပဖို့အင်္ဂါနေ့မှာပြောဆိုလိုက်တာဖြစ်ပါတယ်။အလုံးစုံပူးရဲဆောင်ရွက်ရေးအစီအစဉ် JCPOA အရဂရီပေးထားချက်တွေကအများအပြားကိုအီရန်ဘက်ကလိုက်နာမှုမရှိတဲ့အပေါ်အကြီးအကျယ်စိုးရိမ်နေတဲ့အကြောင်းဥရောပနိုင်ငံတွေကပူးရဲကြေညာချက်မှာပြောဆိုထားပါတယ်။ JCPOA ကိုဆက်လက်ထားရှိစေလိုကြောင်းအီရန်ဘက်ကပြောဆိုထားကြောင်းဒါပေမဲ့လည်းအီရန်အစိုးရအနေနဲ့ဒီလှုပ်ရက်တွေကိုပြင်ဆင်နောက်ကျောင်းပြန်လှည့်ပြီးအချိန်မဆွဲဘဲနျူကလ িয়ার သဘောတူညီချက်ကိုအပြည့်အဝလိုက်နာဖို့ဆောင်ရွက်ရမယ်လို့ဥရောပခေါင်းဆောင်တွေကပြောဆိုကြပါတယ်။
VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 9133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တံမနေ့ခင်သတင်းတွေကိုဆက်လက်ကြေညာနေပါတယ်ရိုဟင်ဂျာရင်းရဲ့ပြင်ရည်အတွက်ရေရှိအဖြစ်ရှာမှအချက်၃ချက်တိုင်းလှုပ်ဆောင်ဖို့အရေးကြီးကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာဗြိတိန်သမ္မတကြီးရောဘတ်ချက်တတန်ဒစ်ဆန်ကတနင်္လာနေ့ဒက္ကာမှာပြုလုပ်တဲ့ဟောပြောပွဲနဲ့သတင်းစာရှင်းလင်းပွဲမှာထပ်မံပြောကြားလိုက်ပါတယ်။ရိုဟင်ဂျာတွေဌာနေပြန်ရည်အတွက်ပထမအချက်အနေနဲ့ရခိုင်ရေးကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကော်ဖီအန်နန်အချံပေးကော်မရှင်ရဲ့အဆိုပြုချက်တွေအပေါ်မှာအခြေခံပြီးအကောင့်ထည့်ဖော်ဖို့ဖြစ်ကြောင်းဒုတိယအချက်အနေနဲ့ရိုဟင်ဂျာတွေကိုမြန်မာအစိုးရကနိုင်ငံသားပြေဖို့လမ်းဖွင့်ပေးရတဲ့တတိယအချက်ကတော့ရိုဟင်ဂျာတွေနေဆက်ကျော်ပြတ်ပြီးထွက်ပြေးဖို့ဖြစ်လာစေတဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့ဖြစ်ကြောင်းတင်ပြခဲ့တာပါ။ရိုဟင်ဂျာပြဿနာအတွက်ရေရှိအဖြစ်ရှာရမှာသူတို့ရဲ့ဆန္ဒအလျောက်ဂုံတိတ်ကရှိရှိလုံခြုံစိတ်ချစွာဌာနေပြန်နိုင်မှုဖြစ်ပြီးတော့ဒီအတွက်နိုင်ငံရေးအခြေအနေဖန်တီးပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီမှာရောတခြားနေရာတွေမှာပါပြင်းပြင်းထန်ထန်လှုပ်ဆောင်နေတယ်လို့လည်းပြောပါတယ်။လူများပြအိုးအိမ်ရွှေ့ပြောင်းနေထိုင်မှုကိုကြည့်မယ်ဆိုရင်အစွန်းရောက်သမားအန်ဒီယန်နဲ့ဂျုံလာနိုင်တာကိုပါလက်စတိုင်းအရှေ့လေပိုင်းဒေသတွေမှာတွေ့ရတာကြောင့်ဘင်္ဂလားဒေ့ရှ်ဘက်ရိုဟင်ဂျာတိုင်းနဲ့ချီရွှေ့ပြောင်းခိုလုံတာအန်ဒီယန်တိတ်ကြီးကြောင်ပြောပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်မခံပေးမဲ့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပါလက်တွဲပြီးရိုဟင်ဂျာတွေဌာနေပြန်ရေးအတွက်ဆောင်ရွက်နေတာပါ
မလေးရှားနိုင်ငံမှာစစ်သွေးကြွအဖွဲ့တွေနဲ့ပါဝင်ပတ်သက်မှုတန်တရားနဲ့နိုင်ငံခြားသား၄ဦးဖမ်းဆီးတဲ့အထက်မှာမြန်မာနိုင်ငံကရိုဟင်ဂျာ၂ဦးပါတယ်လို့ရဲတပ်ဖွဲ့ရဲ့အင်ကာနီကပြောဆိုချက်ကိုကိုးကားပြီး Reuters သတင်းကဖော်ပြပါတယ်မြန်မာနိုင်ငံနောက်ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခနေတဆင့်ခေလွန်ခွင့်ရှာရေးအတွက်မလေးရှားကိုရောက်နေကြတဲ့ရိုဟင်ဂျာကတောင်းနဲ့ချီပြီးရှိနေပါတယ်။တန်တရားရှိသူရိုဟင်ဂျာနှစ်ဦးစလုံးကတော့2019ခုနှစ်တိုက်ခိုက်မှုလက်သက်ဖြစ်ပြောဆိုထားတဲ့ RSA သဘုံအဖွဲ့ကိုထောက်ပံ့မှုနဲ့ဖမ်းဆီးတာလို့ရဲစုံစမ်းရေးမှူးအဗ်ဒူဟာမစ်ဘာရာကကြေညာချက်မှာပြောဆိုထားပါတယ်။တန်တရားရှိသူတွေကတူဖြစ်တဲ့အသက်42နှစ်အရွယ်ဆောက်လုပ်ရေးလှုပ်သားကတော့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာကိုတပ်ဖြတ်ဖို့ချင်းချောက်ထားတဲ့ဗီဒီယိုကိုလူမှုကွန်ရက်မှာတင်ခဲ့တယ်လို့လည်းရဲစုံစမ်းရေးမှူးကပြောပါတယ်ရှင်
။အိန္ဒိယမြန်မာနှစ်နိုင်ငံကြားမွေးမှန်ကိုတိုက်ဖြတ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်ဖို့နဲ့တိကျတဲ့အရေးယူမှုတွေလှုပ်ဆောင်ရေးအတွက် ညွန်ကြဲမှုချုပ်အဆင့်ဆွေးနွေးပွဲကိုကျင်းပခဲ့ပါတယ်။အိန္ဒိယနိုင်ငံ New Delhi မြို့မှာစရုတ္ထအခြေမြောက်အဆင့်မြင့်အရာရှိများဆွေးနွေးပွဲကိုအင်ကာနေကကျင်းပခဲ့တာဖြစ်ပြီးအိန္ဒိယမူရစေဝါထိန်းချုပ်ရေးဘျူရို NCB နဲ့မြန်မာနိုင်ငံမူရစေဝါနဲ့ထိန်းချုပ်ရေးဆိုင်ရာဘဟုကော်မတီ CCDAC တာဝန်ရှိသူတွေဟာမူရစေဝါမှောက်ခိုးရောင်းဝယ်မှုနဲ့ပတ်သက်တဲ့ကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့အိန္ဒိယပြည်ထောင်စုဌာနကကြေညာချက်ထုတ်ပြန်လိုက်ပါတယ်NBC ညွှန်ကြားမှုချုပ်အဘေးဦးဆောင်တဲ့အိန္ဒိယအဖွဲ့ဟာ CCDAC တွဲဖက်တွင်မှုဦးဝင်းနိုင်ဦးဆောင်တဲ့မြန်မာအဖွဲ့နဲ့ဇူလိုင်လ9ရက်10ရက်နေ့မှာဆွေးနွေးကြတာဖြစ်ပါတယ်။အင်္ဂါနေ့ဆွေးနွေးပွဲမှာမူရစေဝါချင်းချောက်မှုအနေနဲ့ပတ်သက်ပြီးစိုးရိမ်ရတဲ့အချက်တွေနဲ့အတူ DNA ဆိုင်ရာနှစ်နိုင်ငံရရှိထားတဲ့အချက်လက်တွေကိုမျှဝေခဲ့ကြတာပါ။
အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်မှာကိုရူးကိုဂျွန်စူးစမ်းမှုကြောင့်ဘီလီယံနာဖြစ်ခဲ့သူသမ္မတရွေးကောက်ပွဲနှစ်ကြိမ်ဝင်ခဲ့ပူတဲ့ထင်ရှားတဲ့ H. Ross Perot ကွယ်လွန်သွားပါပြီ။အင်္ဂါနေ့အစောပိုင်းမှာပါရိုကွယ်လွန်ခဲ့တယ်လို့မိသားစုပြောခွင့်ရ James Fuller ကပြောပါတယ်။ကွယ်လွန်ချိန်မှာတော့အသက်89နှစ်ရှိပါပြီရှင
်။ဘောရူးနေမနက်ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မတ်သိန်ကြီးထိုက်တို့ပြောပြပေးသွားကြတာပါရှင်။အခုသတင်းဆောင်ပါတွေဇက်တိုက်နာဆင်ကြရပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်စ်ဘဇားမှာမိုးဇက်တိုက်ရွာသွန်းခဲ့ပြီးတဲ့နောက်ရိုဟင်ဂျာဒုက္ခသည်စခန်းတွေနဲ့ဒေသခံတွေရဲ့အခြေအနေဆိုးရွားနေပြီးလာမယ့်ရက်ပိုင်းအတွင်းမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပို့ပြီးလိုလာလိမ့်မယ်လို့ကုလသမဂ္ဂကသတိပေးထားပါတယ်။မုတ်တုံမိုးကြောင့်ရေကြီးမြေပြိုပြီးရိုဟင်ဂျာမိသားစုပေါင်း 4,000 ကျော်ရှိတဲ့ဒုက္ခသည်စခန်းတွေမှာအထူးသဖြင့်အခြေအနေဆိုးရွားနေပြီးရေကတဆင့်ကူးစက်ရောဂါဖြစ်မဲ့အန္တရာယ်ကိုလည်းကုလသမဂ္ဂကသတိပေးထားပါတယ်။မတ်သိန်ကြီးထိုက်ကစူးစီးတင်ပြမှာပါရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာဒုက္ခသည်တင်းချီခိုးလုံနေတဲ့ကောက်ဆက်ပဇာမှာရက်ဆက်မိုးသည်ထန်ခဲ့ပြီးနောက်မှာတော့ဒုက္ခသည်စခန်းတွေနောက်သူတို့ကိုလက်ခံထားတဲ့ဒေသခံလူမှုအတိုင်းဝိုင်းတွင်မှာရေကြီးမြေပြိုမှုတွေဖြစ်ပြီးအခြေအနေဆိုးဝါးနေပါတယ်။ဒီအခြေအနေကြောင့်လူသားချင်းစာနာထောက်ကူမှုဆိုင်ရာအကူအညီတွေလာမယ့်ရက်ပိုင်းအတွင်းပိုပြီးလိုအပ်လာမယ်လို့ကုလသမဂ္ဂကလေးသင်ငယ်များဆိုင်ရာရန်ပုံငွေအဖွဲ့ UNICEF ကသတင်းထုတ်ပြန်ထားပါတယ်။လက်တလုံးမှာတော့ရေသန့်ဆေးပြားတွေအပါအဝင်အရေးတကြီးလိုအပ်တဲ့ပစ္စည်းတွေကိုဖြန့်ဝေပေးနေတဲ့အကြောင်းကုလသမဂ္ဂအထူးမှုချုပ်ရဲ့လက်ထောက်ပြောခွင့်ရဖာဟန်ဟတ်က
For its part, the UN Children's Fund expresses its concern over the impact of flooding on the thousands of children in Cox's Bazar.
Cox's Bazar ကထောင်နဲ့ချီတဲ့ကလေးငယ်တွေအပေါ်တည်ရောက်မှုကိုလည်းကုလသမဂ္ဂကလေးသူငယ်များရံမုံငွေအဖွဲ့ UNICEF ကအစိုးရအကြောင်းပြောဆိုထားပါတယ် UNICEF အနေနဲ့မိဖက်တွေနဲ့အတူတွဲပြီးရေတန့်ဆေးပြားတွေ plastic မိုးကာတွေအပါအဝင်ပစ္စည်းတွေဖြန့်ဝေပေးနေပါတယ်ရေကနေတဆင့်ကူးစက်တဲ့ယောဂါတွေတိုးလာနိုင်တဲ့အနေအကိုလည်း UNICEF ကသတိပေးထားပါဗျ
။မိုးဆက်လက်ရွာသွန်းနေတာကြောင့်ရေမတန့်ဖြစ်ပြီးအထူးသဖြင့်ကလေးတွေမှာရေကနေတဆင့်ကူးစက်တဲ့ယောဂါတွေကြောင့်နာမကျန်းဖြစ်မဲ့အန္တရာယ်လည်းရှိတယ်လို့ကောက်ဆက်ပစာအခြေစိုက် UNICEF ရုံးရဲ့ယာယီအကြီးအကဲဘာတာထရာဘီဆိုကလည်းကြေညာချက်မှာပြောဆိုပါတယ်။သူတို့ကိုအကာအကွယ်ပေးနိုင်ဖို့အတွက်ကလေးတွေနဲ့မိသားစုတွေဘေးကင်းတဲ့ရင်းနဲ့အိမ်သာအသုံးပြုခွင့်ရဖို့အရေးကြီးတယ်လို့လည်းသူကပြောပါတယ်။မိုးသည်ထန်မှုကြောင့်ရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာ UNICEF ကဖွင့်လှစ်ထားတဲ့တင်ကြားရေးစင်တာတွေထဲက၅ခုကတော့အကြီးအကျယ်ပျက်စီးခဲ့ပြီးစင်တာ950တို့ကတော့တစိတ်တပိုင်းပျက်စီးခဲ့ရပြီးကလေးငယ်6,000ကျော်စာတင်ကြားရေးကိုထိခိုက်စေတယ်လို့ကြေညာချက်မှာဖော်ပြပါတယ်။ဒါအပြင်ကလေးသင်ငယ်အကာအကွယ်ပေးရေးစင်တာအနည်းဆုံး12ခုလည်းပျက်စီးရတယ်လို့ပြောပါတယ်။ကုလသမဂ္ဂရဲ့ဆန္ဒရိက္ခာအဖွဲ့ဘက်ကတော့မိုးသည်ထန်မှုကြောင့်ဘေးဒဏ်သင့်ကြရသူတွေအတွက်ဆန္ဒရိက္ခာဖြန့်ဝေပေးနေတယ်လို့ကုလသမဂ္ဂအထူးမှုချုပ်ရဲ့လက်ထောက်ပြောခွင့်ရဖာဟန်ဟတ်ကအင်ကာနေပုံမှန်သတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ The World Food Program said today that heavy rains in the Cox's Bazar settlement, which is housing Rohingya refugees,
ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေနေထိုင်ကြတဲ့ Cox's Bazar မှာမိုးသည်ထန်တာကြောင့်လူပေါင်း 2,900 ကျော်အိုးအိမ်ပဲဖြစ်ခဲ့ရတယ်လို့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကဒီကနေ့ပြောပါတယ်။မနေ့ကတော့ WFP ကလူပေါင်း 6,000 အတွက်စားနပ်ရိက္ခာတွေထပ်ဆောင်ထောက်ပံ့ပေးခဲ့ပြီးပြိုကျခဲ့တဲ့တောင်ဆောင်တွေဆက်မပြေအောင်ရာချီးရဒုက္ခသည်တွေအကူအညီနဲ့အလင်းပြန်ဆောင်ရွက်နေပါတယ်။
မိုးသေးထဏာကြောင့်အပျက်စီးတွေဖြစ်ခဲ့ပြီးမဲ့လဲမုတ်တုံရသည်မရောက်ခင်ကြိုတင်ပြင်ဆင်မှုတွေသာလုံမထားနိုင်ခဲ့ဘူးဆိုရင်တော့ထောင်းနဲ့ချီတဲ့ဒုက္ခတွေတွေကြုံတွေ့ရမယ့်အခက်အခဲတွေကိုမှန်းဆကြည့်နိုင်တယ်လို့လဲကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့အကြီးအကဲပြောခွင့်ရ Half Bahosal ကပြောပါတယ်2019ခုနှစ်ရိုဟင်ဂျာဒုက္ခသည်တွေစတင်ထွက်ခွာလာခဲ့ကြပြီးနောက်နှစ်နှစ်နီးပါးကြာလာပြီးခဲ့သည့်အချိန်အခြေအနေတွေကဆိုးရွားနေဆဲဖြစ်ကြောင်းစနရိတ်ခါမလုံခြုံမှုကရှိနေဆဲဖြစ်ပြီးတကယ်လို့လူသားချင်းစာနာကူညီမှုတွေသာလျော့သွားမယ်ဆိုရင်အခြေအနေကအလင်းမြန်ဆိုးရွားသွားနိုင်တယ်လို့လည်းသူကပြောပါတယ်ဘေးဒဏ်သင့်ကလေးငယ်တွေပညာသင်ကြားရေးကိုထိခိုက်မှုအနည်းဆုံးဖြစ်အောင်စာသင်ကန်းတွေအပါအဝင်အပြည့်အစည်းတွေကိုစတင်ပြင်ဆင်နေပြီလို့လဲ UNICEF ကပြောပါတယ်။ကောက်ဆက်ပစားကရိုဟင်ဂျာကလေးငယ်9သိန်းကျော်ဟာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေလိုအပ်နေကြပြီးဒီကလေးတွေနဲ့အတူဒေသခံလူမှုအတိုင်းအဝိုင်းကိုကူညီပေးနိုင်ရေးအတွက် UNICEF က2019ခုနှစ်အတွက်ရန်ပုံငွေဒေါ်လာ152.5သန်းတောင်းခံထားပြီးလက်ရှိမှာတော့ဒေါ်လာ 68.9 သန်းကွာဟနေကြောင်းလဲ UNICEF ကပြောပါတယ်ရှင်
။မတင်ကြီးထိုက်ပြောပြသွားတာပါရှင်။အခုရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေကိုကြည့်ကြရအောင်ပါ။ရခိုင်မြောက်ပိုင်းကြောက်တော်မြို့နယ်အတွင်းကကစ်ပနဒီတရနာမှာမြမတက်မတော်ရင်တန်းဘုံခွဲတိုက်ခိုက်ခံရပြီးထိခိုက်ဒဏ်ရာရမှုတွေရှိခဲ့ပါတယ်။တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်အနီးနားကရွာသားတွေကိုစစ်တပ်ကဖမ်းဆီးစစ်ဆေးနေတာတွေရှိနေတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုနိုင်ကွန်းအိမ်စုံစမ်းမေးမြန်းတင်ပြထားပါတယ်ရှင်။
ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကစ်စပနတီတရန်းဒီမှာတပ်မတော်စစ်ကြောင်းတို့ခုဇူလိုင်လ10ရက်နေ့မနေ့ပိုင်းကဘုံခွဲတိုက်ခိုက်ခံရတယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးတွင်မှုဘုံမှုချုပ်စော်မင်းထွန်းက VOA ကိုပြောပါတယ်။ဒါပေမဲ့သေဆုံးသူရှိမရှိနဲ့ဘယ်နှဦးထိခိုက်ဒဏ်ရာရတယ်လဲဆိုတဲ့အသေးစိတ်ကိုတော့မပြောပါဘူး
။အဲဒီကနေမှတော့ကျွန်တော်ရမူမိုင်းအလုံးဖောက်ပြီးတိုက်ခိုက်ခဲ့တာရှိတယ်။ကျွန်တော်စစ်ဒီချုပ်ရတာရခဲ့တာရှိတယ်။မိကမနေ့7နာရီလောက်မှဖြစ်တာ။ရမူမိုင်းကကျွန်တော်ဒီအလင်းလိုက်တိုက်ခိုက်ခဲ့တာပေါ့။
ရခိုင်လက်နက်ကိုင်အေအဖွဲ့အနေနဲ့ဒီတိုက်ပွဲတွင်ဘုံအပါဝင်ခြုံကိုတိုက်ခတ်ခဲ့ရမှာမြန်မာစစ်တပ်ဘက်ကကြောက်ဆုံးမှုတွေများပြားတယ်လို့အေအပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်
။မင်းကဒီမနေ့9နာရီ4ရက်မှာကြောက်ကိုမျိုးနဲ့အဲ့ဒီဒိတ်ဖာနဲ့ဒီကြားရဲ့ဒီအခြေဖက်ပေါ့နော်မိသားစုမှာ6ကီလိုမီတာလောက်မှာမြန်မာစစ်တပ်ရဲ့ဒီအား150လောက်ပါလို့ထင်ကြောင်းလို့ဒီလိုလေးဘက်ကနေကြားပြတိုက်ခိုက်တာရှိအဲ့ဒီဒိတ်ဆဲမှုကျင်းမှာတော့ညာဒီဘက်ကနေ25ဦးတည်းမလို့ကြားဆုံးတာရှိတယ်
ကျောက်တော်မြို့နယ်ကစ်စပနဒီသရဏီဘုံခွဲတိုက်ခတ်မှုဖြစ်စဉ်မှာထိခိုက်ဒိဆိုးမှုတွေကိုတော့တိကျတိမပြုတ်နိုင်သေးပါဘူး။မိုင်းခွဲတိုက်ခတ်ခံရပြီးမြန်မာစစ်တပ်ကနေအနီးနားကပိန်းနှဲချောင်းရွာသားတွေကိုဖမ်းဆီးမှုတွေရှိနေတယ်လို့ပိန်းနှဲချောင်းရွာသားတို့ကပြောပါတယ်။ဒီနေ့
ရောရွာသားတွေဆက်ခံရတယ်။ဒါရင်တို့ဆက်ကြည့်ခင်ရလို့ပေါ့
။စူလိုင်လ6ရက်နေ့ကလည်းအမ်းမြို့နယ်ဓာတ်တော်ကြီးရွာကရွာသား3ဦးကိုတပ်မတော်စစ်ရင်တန်းဘုံပေါက်ခွဲတဲ့ဆိုတဲ့တန်တရားနဲ့တပ်မတော်ကဖမ်းဆီးထားပြီးလက်ရှိစစ်ဆေးနေဆဲအခြေအနေမှာရှိနေပါတယ်။အေလနဲ့ကန်ဖွဲ့တွေအခြေပြုလှုပ်ရှားနေတယ်လို့တန်တရာရှိတဲ့အခြေရွာတွေကလည်းမြန်မာစစ်တပ်ဘက်ကနေနေပြည်ရှင်းလင်းရေးစစ်ဆေးမှုတွေပုံမူတင်းကျလာနေပါတယ်။ဗုဒ္ဓတောင်မြို့နယ်ကန်ပြင်းခြေရွာမှာမြန်မာစစ်တပ်ကနေတပတ်ကြာဝိုင်းပတ်စစ်ဆေးနေတဲ့အချိန်လေးကြောင့်ရွာသားတွေစောက်ဝတ်နေထိုင်ရေးမှာစိုးရိမ်စရာဖြစ်နေတယ်လို့ဗုဒ္ဓတောင်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုဆက်လက်ဥအောင်တောင်းရှိကအခုလိုပြောပါတယ
်။ကန်ပြင်းအချိန်လေးကရွာကလူတွေကတပည့်လောက်ရှိပြီးနေနေကြတယ်လေ။တမောင်ကြီးလေးကအဲဒီရွာမှာရောက်နေတယ်။ရွာသားကကျားစီ6ယောက်မဆီ6ယောက်ဖုန်းကြီးတပါဘောလုံးသုံးဆယ်နဲ့သုံးယောက်ပေါ့နော်။ဆိုတော့သူတို့ဗမာလူပြောလို့ရဘူး။ရှိရကိုစားတော့ပြီးတော့နေကြတာ။အခုကတော့ရိခါတွေလည်းပုံပြီးတော့ပြောတယ်။ရွာမှာလူတွေကအကုန်လုံးဒီမင်းကခေါ်ပြီးမှကိုယ်တော်မှစူးကြတယ်လို့ပြောတယ်။ကျွန်တော်အနေနဲ့တော့ဒီ ICRC အဖွဲ့ကိုတော့အကူတောင်းထားတယ်။ပေါ်ပြီးမှအကူပေးသေးပါလို့တော်တော်ကက်ခဲဖြစ်နေတယ်။ကျွန်တော်ကတော့စိုးရိမ်နေတယ်ကြောက်တယ်လို့ဖြစ်တော့မှလည်းစိုးတယ်ပေါ့နော်
။ပြီးကြတဲ့ဇူလိုင်လ9ရက်နေ့ကလည်းဗုဒ္ဓတောင်မြို့နယ်အလဲချောင်းကျေးရွာနဲ့ရတိတောင်မြို့နယ်အမြင့်တောင်ကျေးရွာကိုမြန်မာစစ်တပ်ကနေမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒါပေမဲ့တပ်မတော်ဘက်ကတော့နှစ်ဖက်တိုက်ပွဲဖြစ်ပွားမှုအတွင်းကြီးထိမှန်လို့မီးလောင်တာဖြစ်ကြောင်းဖြေရှင်းချက်ပေးထားပါတယ်။မြန်မာစစ်တပ်နဲ့အေအဖွဲ့တို့ဒီစင်မာလာကနေစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာအေအေနဲ့ဆက်နွယ်နေတဲ့မတင်ကမှုနဲ့ဖမ်းဆီးခဲ့သူ90ကျော်စစ်ဆေးနေဆဲ36ဦးအမှုဖွဲ့ရယူထားတာ45ဦးပြစ်တံချမှတ်ခံရသူ73ဦးရှိနေတယ်လို့ဇွန်လ22ရက်နေ့နေပြည်တော်မှာပြုတ်လုတဲ့တပ်မတော်သတင်းစာရှင်းလင်းပွဲပြီးထုတ်ပြန်ထားပါတယ်ခင်ဗျာ
နိုင်ငံအိမ်စုံစမ်းတင်ပြသွားတာပါရှင်အခုတော့ဆိုင်ကယ်နဲ့ဥရောပခရီးနှင်နေတဲ့မြန်မာပြည်ကဆိုင်ကယ်စီးသမား2ဦးဘက်ကိုအလှည့်ပေးကြပါတယ် မြန်မာပြည်ကနေဗြိတိန်ထိမိုင်ပေါင်း 3,000 ခရီးကိုမော်တော်ဆိုင်ကယ်နဲ့စွန့်စားမောင်းနှင်မဲ့ဆိုင်းစွန်ဖာနဲ့ကိုအောင်ကျော်ဝင်းတို့နှစ်ဦးအခုရုရှားကိုဖြတ်နေပါပြီ။မေလ26ရက်နေ့ကရန်ကုန်ကစတင်ထွက်ခွာခဲ့တဲ့မော်တော်လော့ခီးသွားနှစ်ဦးရဲ့တလခွဲနှိပါအချိန်အတွင်းမိုင်ပေါင်း 1,000 ကျော်ခရီးပောက်ခဲ့ပြီးဖြစ်ပါတယ်။ရုရှားကနေနော်ဝေးကိုဖြတ်ချိန်မှာမြန်မာမိသားစုတွေကကြိုဆိုဖို့ကြိုးစားမယ်အကြောင်းနော်ဝေးရောက်မြန်မာတဦးက VOA ကိုပြောပါတယ်။မတ်အင်ဂျင်တိုင်းကအပြည့်စုံဆက်ပြီးတော့ပြောပြပါလိမ့်မယ်ရှင်။
မော်တော်လော့ခီးသွားနှစ်ဦးဟာမွန်ဂိုလီးယားနိုင်ငံတည်းရက်သတင်းတပတ်ကျော်မောင်းနှင်ခဲ့ပြီးတဲ့နောက်ဇူလိုင်လ4ရက်နေ့ကရုရှားနိုင်ငံတောင်ပိုင်းစိုက်ဘီးရီးယားဒေသကိုရောက်ရှိလာတာပါအခုဆိုရင်သူတို့နှစ်ဦးဟာစိုက်ဘီးရီးယားဒေသကတူရာမြစ်စီးဆင်းနေတဲ့ဂျူမီးမြို့ကိုရောက်ရှိနေပါပြီမွန်ဂိုလီးယားနိုင်ငံမှာကျယ်ဝန်းလာပြီးတဲကန်နာယနီးပါးလိုဖြစ်နေတဲ့မြေပြန့်တွေနဲ့မိုင်ပေါင်းများစွာဖြတ်တန်းမောင်းနှင်ခဲ့ပြီးတဲ့နောက်ရုရှားတောင်ပိုင်းကိုရောက်ရှိလာတာပါမွန်ဂိုလီးယားအစွန်ဖျားနေရာတွေဖြတ်တန်းမောင်းနေရင်တွေ့မြင်ခဲ့ရတဲ့အလှပတဲ့ရှုခင်းတွေအကြောင်းရာသီဥတုပူရာကနေအေးလာတဲ့အခြေအနေတွေကိုဆိုင်းစွန်ဖားနဲ့ကိုအောင်ကျော်ဝင်းတို့ကမော်တော်လော့ Facebook ဗီဒီယိုကနေအခုလိုပြောပြပါဗျာ။ဒီ
တဲကန်နာကနေပြီးတော့ဒီကွင်းမြင်တွေကဖြည်းဖြည်းချင်းစိမ့်လာ
။စိမ့်လာ
။စိမ့်လာဆိုမျက်လေးတွေကစပြီးတော့မျက်လေးစတွေ့လာတယ်
အစမျက်ချောင်းအခုမျက်စိမ
်းမျက်စိမ်းလေးတွေ
အခုကျွန်တော်ဒီမှာမြင်နေရတဲ့အတိုင်းပဲသူမျက်စိမ်းလေးဖြစ်သွား
တယ်။ဒါတစ်ဘက်ကလုံးဝကိုဒီဘာပေါ့နော်အေးရဒီတာမှာပေါ့တဲ့တူပေါ့။အဲ့ဒါဆက်စီလာရင်လည်းကျွန်တော်ဒီ National Park ကိုရောက်သွားရောရှောက်သွားတော့အဲ့ဒီတောင်ပပလဲမှာအပင်တွေကစားအများကြီးပဲကျွန်တော်ထင်းရှူပင်တွေအများကြီးပဲတော်တော်လေးကိုမနေ့ကရာသီဥတုကပူရဲ့အခြေအနေစားစီးရတယ်ကျွန်တော်တို့ဆိုလည်းဒီစကားပါတဲ့အင်ကြီးတောင်တွေပဲဝတ်လို့ရတယ်။နောက်ဒီဘက်လည်းရောက်လာရောညနေကျွန်တော်တို့ camp စားရှာတဲ့အချိန်မှာဆိုရင်ဟိုအနှွေးတဲ့အထူတော်မှာနော်ထပ်ပြီးဝတ်ပြီးတော့လက်ဒီလည်းပြောင်းရာသီဥတုကတော့ဟို
ဖူတလဲအေးတလဲ
ဖူလက်အေးတလဲပါဆိုတာလေးပြောပြတာပါ
တောင်တွေကြားစခန်းချရမှာချက်ပြုတ်စားတော့ခဲ့တဲ့သူတို့နှစ်ဦးတွေ့ကြုံတွေကိုလည်းအခုလိုပြောပါတယ
်ဟောဒီမှာ camping ground တွန်းနေသူရှိရဲ့အဲ့မှာသူပေးထားတဲ့ဆောက်ဦးမှာပဲအေးအာရေချိုးတာလေးကတော့ဘုံပေါ့နော်ရေချိုးအင်းတာတော့ဘုံစားတော့လဲဒီလိုအဆင်ပြေနေရစားပေါ့အေးကတော့အေးရဲ့တော့တောင်ကြားရဲထဲမှာဆိုတော့အဲ့တော့ကျွန်တော်အလင်းအဲ့ဒီတဲလေးထဲမှာမီးဖူလေးပေးထားတယ်မနေ့ကတော့ငါပြောဒီနဲ့စားဒီနေ့ကျွန်တော်ရဲ့ကျဥ်ကျော်ပါလာပြီအသားကျော်ပါလာပြီပါမုံမနေ့ဝင်ဝင်လာရင
်
ကော်ဖီပါရှိပါပါခင
်ဗျ BMW အမျိုးအစားနဲ့မောင်းနေတဲ့မော်တော်ဆိုင်ကယ်အင်ဂျင်တွေရဲ့အခြေအနေတွေကိုလည်းအခုလိုပြောပြကြပါတယ
်ဆိုင်ကယ်ကအင်ဂျင်ကတော့အဆင်ပြေနေတယ်ကျွန်တော်အင်ဂျင်ဝိုင်းကိုလည်းကျွန်တော်ပြီးမှာနော်
ဟု
တ်ဟုတ်ဘယ်မှာတခါလဲဝင်လေလားအဲ့တော့အခုအပူအေးမများတဲ့နေရာမှာ engine temperature တက်လိုက်ဆင်းလိုက်ဆိုတော့တော်တော်လေးအဆင်ပြေ
မွန်ဂိုလီးယားကနေရုရှားနိုင်ငံနဲ့အဝင်စိုက်ဘီးရီးယားဒေသ Alsha Republic ကိုဖြတ်ပြီးမောင်းနှင်ခဲ့တဲ့လမ်းဟာရုရှားရဲ့ရှေးအကျဆုံးလမ်းမကြီးတစ်ခုဖြစ်တယ်လို့ National Geographic ရဲ့စီးရင်အရာကပအလှဆုံးလမ်းဆယ်လမ်းတည်းကတလမ်းဖြစ်တယ်လို့မော်တော်လော့ခီးသွားနှစ်ဦးကပြောပါရယ်ရုရှားနိုင်ငံနဲ့ဖြတ်သန်းမောင်းနေတဲ့အခါအတူဆုံးလမ်းကြောင်းကိုရွေးချယ်ထားတဲ့အတွက်သူတို့နှစ်ဦးဟာရုရှားနဲ့ကပ်နေတဲ့ Kazakhstan နိုင်ငံနဲ့ဆက်ဖြတ်ပြီးရုရှားကိုပြန်ဝင်ဖို့ရှိပါရယ်ဒီလမ်းကြောင်းနဲ့ပတ်သက်လို့နော်ဝေးနိုင်ငံမှာနေထိုင်တဲ့မက်ဂီတီအေးကအခုလိုသုံးသပ်ပါရယ
်ခီးလမ်းကြောင်းကတော့သူတို့ရုရှားကအကြီးဆိုတော့ရုရှားကြီးကိုဖြတ်ရအောင်ပါပေါ့နော်ဟိုကဇင်ဆန်နဲ့ဝင်မယ်ဆိုရင်ကဇင်ဆန်နဲ့ကနေတစင်ရုရှားနိုင်ငံနဲ့ပြန်ဝင်မယ်ဆိုရင်လမ်းကြောင်းအတူတော့သူတို့မော်စကိုဖြတ်ပြီးတော့ဒီအတူတုံးလမ်းကြောင်းကိုသူတို့ပြန်ရင်းမယ်ဆိုရင်ရုရှားတောင်လိုက်တက်တက်ပေါ့နော်အဲ့ဒီကနေမှနော်ဝေးနဲ့နေဆက်သေးလေးရှိတဲ့ပင်လယ်နာအထီကိုသူတို့တွားပြီးတော့အဲ့ဘက်ကနေနော်ဝေးကိုပြန်ကူရမကူးမယ်ဆိုရင်ဒီနော်ဝေးနိုင်ငံမြောက်ပိုင်းကနေတောင်ပိုင်းအဆုံးထိတောက်လျှောက်ကိုမောင်းလာအောင်ပါပဲပေါ့နော်
လက်ရှိနော်ဝေးနိုင်ငံမှာတော့ရာသီဥတုတိတ်မကောင်းပဲအပြောင်းလဲမြန်နေကြောင်းမက်ဂီတီအေးကပြောပါတယ်ရုရှားကနေနော်ဝေးကိုရောက်လာချိန်သူတို့ရောက်မဲ့မြို့တွေကိုကြိုတိရမယ်ဆိုရင်မြန်မာမိသားစုတွေအနေနဲ့ဝိုင်းဝန်းကြိုဆိုဂုဏ်ပြုဖို့စူးစမ်းကြမှာဖြစ်တယ်လို့သူကအခုလိုပြောပါတယ်
နော်ဝေးကိုဖြတ်တယ်ဆိုတော့လေဟိုကို့ဒီဥရောပရဲ့ခီးစဉ်တွေမှာနော်ဝေးကိုထည့်ထားတယ်ဆိုတော့ဝန်တာစရာပေါ့နော်အမှန်လို့ရတဲ့လမ်းကြောင်းဆိုရင်ရုရှားနဲ့ဆက်ကနေဆိုရင်သူတို့နော်ဝေးနိုင်ငံအစအနေအဆုံးကိုဖြတ်မှာအဲ့လိုမျိုးဟိုဝန်တာစရာကောင်းပါတယ်သူတို့အတွက်လည်းစိတ်လွတ်စားစရာမျိုးပါပေါ့နော်အမားတို့နော်ဝေးမှာကျတော့ဗမာကတော့အရင်နေတယ်နောက်ပြီးတော့သူတို့ဖြတ်တန်းလာမယ်လမ်းကြောင်းမျိုးလည်းတခြားလူသိရသေးတယ်တကယ်လို့သူတို့ in Facebook တွေဘာတွေတွေကနေသူတို့ဘက်ကနေပြီးတော့ information ဖြတ်နိုင်ရင်တော့ကောင်းတာပေါ့သူတို့ကိုအဲ့ဒီမျိုးတွေမှာရှိတဲ့ဗမာတွေကဝမ်းပါအိုက်ရတနိုင်တာလုပ်ပေးကြမှာပါပဲ
မကြခင် Kazakhstan နိုင်ငံဖြတ်ပြီးရုရှားကိုပြန်ဝင်ပြီးတဲ့နောက်နော်ဝေးဒိန်းမတ်ဂျာမနီနယ်သာလန်တို့ကတဆင့်ဗြိတိန်နိုင်ငံလန်ဒန်ထိမော်တော်ဆိုင်ကယ်နဲ့ဖြတ်တန်းမောင်းနှင်ကြမှာပါဒီခီးစဉ်ကိုတော့ MPRL ENP စွမ်းအင်ကုမ္ပဏီကနေအဓိကပံ့ပိုးပေးထားပါရဲ့ရှင်
မန်အင်ဂျင်နိုင်ပြပြသွားတာပါရှင်အခုတော့အမေရိကန်နဲ့ဗြိတိန်နှစ်နိုင်ငံဆက်ဆံရေးအခြေအနေကိုအလှည့်ပေးပါစေရှင်ဝါရှင်တန်မှာဖွင့်ထားတဲ့ဗြိတိန်တန်ယုံကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့သူ့အစိုးရကိုပြင်းပြင်းထန်ထန်ဝေဖန်ထားတဲ့တန်တပန်ကျေးနန်းတစ်ဆောင်ပေါက်ကြားသွားလို့ဗြိတိန်အတွက်မျက်နှာပူစရာဖြစ်နေတဲ့အချိန်မှာသမ္မတထရမ့်ကဝါရှင်တန်ဆိုင်ရာဗြိတိန်သံအမတ်ကြီးကိုပေါ်တော်တော်နဲ့ရည်စရာကောင်းတဲ့သူဟိတ်ဟန်များတဲ့အယူဆသဖြင့်တွစ်တာမှာခေါ်ပေါ်ရေးသားသလိုဗြိတိန်ဝန်ကြီးချုပ်ထရီဇာမေးကိုလည်း Brexit စစ်ဆက်ဆွေးနွေးပွဲတွေကိုအောင်မြင်အောင်မလုပ်နိုင်ခဲ့သူဆိုပြီးတော့ဝေဖန်ပါတယ်။သမ္မတထရမ့်နဲ့ဗြိတိန်နိုင်ငံတို့ကြားဖြစ်လာနေတဲ့ဆက်ဆံရေးအခြေအနေတွေကိုကိုရဲမင်းထွန်းကစူးစီးတင်ပြထားပါတယ်ရှင်
။ American နဲ့ British နိုင်ငံအကြားရှိတဲ့အထူးဆက်ဆံရေးကိုခိုင်မာစေဖို့ဇွန်လအစောပိုင်းကပဲ British နိုင်ငံကိုနိုင်ငံတော်ခီးသွားရောက်ခဲ့တဲ့သမ္မတ Donald Trump ဟာဒီအပတ်ထဲမှာတော့ British တန်ယုံကတန်တမန်ကျင်းနှံစာပေါက်ကြားမှုသတင်းတွေကြောင့်ဝါရှင်တန်ကဗြိတိန်သံအမတ်ကြီးနဲ့ဗြိတိန်ဝန်ကြီးချုပ်တို့အပေါ် Twitter မှာပြင်းပြထန်ထန်ဝေဖန်ပြောဆိုလာခဲ့ပါတယ်။ဒီကြေညာမှာသမ္မတ Trump ကိုညံဖျင်းသူ၊စိတ်ဓာတ်မလုံခြုံသူ၊အရေးချင်းမပြေဝသူလို့ဝေဖန်ထားသလို Trump ရဲ့ American အစိုးရကိုလည်းအနှစ်သာရပြပြဝဝရှိတဲ့ပုံမှန်အစိုးရတစ်ရပ်ဖြစ်လာလိမ့်မယ်လို့မထင်ဘူးဆိုတဲ့အချက်လည်းပါဝင်ခဲ့ပါတယ်။ဒီတန်တမန်ကျင်းနှံစာကိုတုံ့ပြန်တဲ့အနေနဲ့ဒီကနေ့ Twitter မှာသမ္မတ Trump ကဗြိတိန်သံအမတ်ကြီး Kim Darak ကိုပေါ်တော်တော်နဲ့ရည်စရာကောင်းသူအဖြစ်ရေးသားထားတယ်လို့ဒီတာမကြီးကိုသူမသိရှိကြောင်းလူတွေကတော့ဟိတ်ဟန်များတဲ့အယူလို့တော့သူ့ကိုပြောကြောင်းအမေရိကန်နိုင်ငံဟာယနေ့ကမ္ဘာမှာစီးပွားရေးနဲ့နိုင်ငံရေးမှာနံပါတ်1ဖြစ်တယ်ဆိုတာကိုဒီတာမကိုပြောလိုက်စမ်းပါလို့ရေးသားခဲ့ပါတယ်။အလားတူပဲဝန်ကြီးချုပ်ထရီဇာမေးကိုလည်း Brexit စစ်ဆက်ဆွေးနွေးပွဲတွေမှာသူ့အကြံဉာဏ်ကိုမယူဘဲခန့်ကျင်ကျင်ဆောင်ရွက်ခဲ့တယ်လို့ဝေဖန်ခဲ့ပါတယ်။လန်ဒန်ဘက်ကတော့လက်ရှိနိုင်ငံခြားရေးဝန်ကြီးလည်းဖြစ်လက်လက်နေတဲ့ Britain ဝန်ကြီးချုပ်ယာရူးကိုရည်မှန်းထားသူလည်းဖြစ်တဲ့ Jeremy Hunt ကသမ္မတထရမ့်ရဲ့ဝေဖန်ချက်ဟာလေးစားသမှုညှော်နှဲတာကိုပြသနေပြီးမှားယွင်းနေပါတယ်လို့ဆိုပါတယ်။ဗြိတိန်သံတမန်တွေဘက်ကလည်းသူကအခုလိုကာကွယ်ပြောဆိုခဲ့ပါတယ်
။ We pay them as taxpayers to give us their frank assessment of the situation in the countries where they are serving.
သူတို့တာဝန်ကျနိုင်ငံကအခြေအနေတွေကိုဒီလိုပွင့်ပွင့်လင်းလင်းပြောပြီးနိုင်ငံကိုအစီရင်ခံတင်ပြဖို့အတွက်အခွန်ထမ်းပြည်သူတွေရဲ့ပတ်စံကိုတုံးပြီးသူတို့ကိုဆေးလွှတ်ထားတာပါ။ဝါရှင်တန်ကတန်အမတ်ကြီးကလည်းဒီအလုပ်ကိုလုပ်နေတာပါပဲ
ဒီလိုကာကွယ်ပြောသလိုသမ္မတထရမ့်ကဗြိတိန်တန်အမတ်ကြီးနဲ့အဆက်ဆံလုပ်တော့မှာမဟုတ်ဘူးလို့မနေ့ကပြောထားတာကိုလည်း Jeremy Hunt ကသူသာဗြိတိန်ဝန်ကြီးချုပ်ဖြစ်လာရင်ဒီတန်အမတ်ကြီးကိုပဲဝါရှင်တန်မှာဆက်လက်ခံထားမယ်လို့ Twitter မှာတုံ့ပြန်ရေးသားလိုက်ပါတယ်ဗြိတိန်ဝန်ကြီးချုပ်ယာရီအတွက် Jeremy Hunt နဲ့အပြန်ဝင်ရောက်အရွေးခံမဲ့နိုင်ငံခြားရေးဝန်ကြီးဟောင်း Boris Johnson ကတော့အခုလိုပြောပါတယ်
Well, look, I've got a good relationship with the White House, and I have no embarrassment in saying that. I think it's very important that we have a strong relationship with our.
ကျွန်တော်နဲ့အင်ဘူရိုတို့အကြားသိကောင်းတဲ့ဆက်ဆံရေးရှိပါတယ်။အရေးကြီးတာကကျွန်တော်တို့နှစ်နိုင်ငံကြားမှာအထူးဆက်ဆံရေးတရက်ရှိနေတယ်လို့အမေရိကန်နိုင်ငံဟာဗြိတိန်နိုင်ငံရဲ့အရေးကြီးဆုံးမဟာမိတ်နိုင်ငံဖြစ်နေပါတယ်။အနာဂတ်မှာလည်းနိုင်ငံရေးစီးရေးအရအရေးကြီးဆုံးမဟာမိတ်ဖြစ်ဆက်ရှိနေဦးမှာပါ။ဘရစ်ဇိလ်နဲ့ပတ်သက်ပြီးတော့ကျွန်တော်ကိုယ်တိုင်လည်းဝန်ကြီးချုပ်မေရဲ့ညှိနှိုင်းဆွေးနွေးမှုတွေကိုအတော်လေးဝေဖန်နေသူတယောက်ပါ။ဒါကြောင့်လည်းကျွန်တော်ဝန်ကြီးချုပ်ယာဒူးကိုဝင်ပြိုင်ဖို့လုပ်နေတာဖြစ်ပါတယ်
။ဝါရှင်တန်ကိုရောက်နေတဲ့ဗြိတိန်နိုင်ငံကကွန်တွယ်ရေးဝန်ကြီးလီယမ်ဖောက်စ်ကတော့သမ္မတထရမ့်ရဲ့သမီးအီဗန်ကာထရမ့်နဲ့တွေ့ဆုံဆွေးနွေးဖို့ရှိလို့အဲ့ဒီဆွေးနွေးပွဲမှာဒီပေါက်ကြားမှုကိစ္စတောင်းပန်ပြန်လို့ဆိုပါတယ်။အဲ့ဒီဆွေးနွေးပွဲကိုဗြိတိန်သားမကြီးတက်ရောက်မရောက်တော့မသိသေးပါဘူး။အင်္ဂါနေ့မှာတော့အမေရိကန်ကုသရေးဝန်ကြီးဝီလ်ဘာရိုးစ်ကလီယမ်ဖောက်စ်နဲ့ဆွေးနွေးပွဲကိုရုတ်တရက်ဖြတ်သိမ်းလိုက်ပါတယ်။အကြောင်းကတော့ဒီစည်းဝေးကိုဗြိတိန်သားမတ်ကြီးလက်တက်ရောက်မှာဖြစ်လို့လို့ဆိုပါတယ်။ဝန်ကြီးချုပ်ထရီဇာမေးကတော့သားမတ်ကြီးဒိုရက်ကိုအပြေးအဝထောက်ခံတယ်လို့တရားဝင်ထုတ်ဖော်ပြောကြားပေမဲ့ဗြိတိရှ်တာဝန်ရှိသူတချို့ကဒီပေါက်ကြားမှုကြောင့်သားမတ်ကြီးကိုအစားထိုးဖို့များတယ်လို့တူတူတိတ်တိတ်ပြောကြားနေကြပါတယ်။ဒီပေါက်ကြားမှုက Brexit ကိုအားပေးထောက်ခံသူအစ်စဘယ်အိုကေရှော့ဆိုသူစီကိုပေါက်ကြားခဲ့တာဖြစ်ပါတယ်။သူကတခါတရံသတင်းတော်အလုပ်လုပ်ကန်တယ်လို့ Brexit Party ကောင်းဆောင်နိုင်ဂျယ်ဖာရာရှ်နဲ့ယင်းဒီသူလည်းဖြစ်ပါတယ်။တာမကြီးဒိုရက်ကတော့ EU ဥရောပသမဂ္ဂကိုလိုလားသူအမကန်တူဦးဖြစ်ပြီးတချိန်က EU အခြေစိုက်ဘရပ်ဆဲလ်မြို့မှာတာဝန်ထမ်းဆောင်ခဲ့မှုတူဖြစ်ကြောင်းပါခင်ဗျာ
။ကိုရမင်းထွန်းပြပြသွားတာပါရှင်။ VOA ရဲ့ဗုဒ္ဓဟူးနေ့မနက်ခင်းစီစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ VOA American တန်ကဗုဒ္ဓဟူးနေ့မနေ့ကလက်ရှိထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုမနေ့9နာရီအထိလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လဲ Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက် Indian 3 English သင်ခန်းစာနဲ့အင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးကန်အစီအစဉ်မှာတော့
အရင်ချင်းကတည်းညံချင်းပစ္စည်းကလေးရတယ်မကောက်နော်အဲ့ဒီခါကျတော့ဟိုရှိတုန်းကရေးပြီးဆိုတော့ဗျာကျွန်တော်တို့အများကြီးညီခဲ့ပါတယ်ဆိုတော့အဲ့ဒါမျိုးမဟုတ်တော့ဘဝမှုတွေကမပေါ်ရဲစမှုကြီးနေတယ်
တန်ငယ်မရိမှုတွေနဲ့ရဲတပ်ဖွဲ့ဝင်တွေရဲ့စွမ်းဆောင်ရည်နဲ့အထုတ်ကြိုးပမ်းမှုတွေအကြောင်းဆွေးနွေးထားတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးကံပြန်လည်ထုတ်လွှင့်မှုအစီအစဉ်ကိုအဲ့ဒီလိုနားဆင်ကြရမှာပါအခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အာဘော်မပြက်ကောက်နှုတ်စူးစီးတင်ပြပေးထားတာကိုနားဆင်ကြရမှာပါရှင်။မြန်မာ Economic Zone Reimagining as Export Hub to India ဆိုတဲ့ Nikki Online သတင်းစာကဆောင်ပါတစောင်းကိုပြောပြပေးပါဦးမယ်။မြန်မာနိုင်ငံတောင်ပိုင်းမှာဂျပန်ရဲ့စီးပွားရေးအထူးဆောင်အစီအစဉ်တွေပြန်လည်စတင်တော့မယ်လို့အစချေထားပါတယ်။မြန်မာနိုင်ငံမှာတရုတ်ကစီးပွားရေးအရလွှမ်းမိုးချက်ထွင်ချိန်မှာအခုလိုစီးပွားရေးရုပ်ချီးတိုးတက်လာစေမဲ့စီမံကိန်းမျိုးကိုရည်ရွယ်တာဖြစ်တဲ့အကြောင်းလည်းဖော်ပြထားပါတယ်။ဂျပန်မြန်မာနဲ့ထိုင်းသုံးနိုင်ငံဖက်ဆက်ဆောင်ရွက်နေတဲ့ဒဝဲအထူးစီးပွားရေးဆောင်စီမံကိန်းရဲ့အစီအစဉ်အသစ်ဟာထောက်ပံ့ပို့ဆောင်ရေးနဲ့စိတ်ကန်းတည်ဆောက်ရေးလုပ်ငန်းတွေနဲ့2030ကြာရင်ကုန်တင်ကုန်ချစိတ်ကန်းနဲ့အသေးစားဆက်မှုလုပ်ငန်းတွေကိုပါတည်ဆောက်သွားမယ်လို့ဆိုပါတယ်။မူလအစီအစဉ်မှာတော့အကြီးစားဆက်မှုလုပ်ငန်းတွေနဲ့ဓာတုဗေဒဆိုင်ရာစက်ရုံတွေကိုအဓိကထားခဲ့တာဖြစ်ပါတယ်။တရုတ်ရဲ့ကြောက်ဖြူအထူးစီးပွားရေးဆောင်စီမံကိန်းကြီးတစ်ခုပေါ်ပေါက်လာပြီးတဲ့နောက်အခုလိုအစီအစဉ်အပြောင်းလဲတွေဖြစ်လာတာပါ။ကြောက်ဖြူအထူးစီးပွားရေးဆောင်စီမံကိန်းမှာတရုတ်ကတည်ဆောက်နေတဲ့ကမ္ဘာတကွင်းလန်ဒန်စီမံကိန်းတွေကပိုက်လိုင်းတည်ဆောက်တဲ့လုပ်ငန်းတွေလည်းပါဝင်နေတာဖြစ်ပါတယ်။ဂျပန်အတွက်ကလည်းဒဝဲအထူးစီးပွားရေးဆောင်စီမံကိန်းဟာအရှေ့တောင်အာရှမှာသူ့ရဲ့လွှမ်းမိုးမှုကိုခိုင်မာအောင်တည်ဆောက်ဖို့အခွင့်အလမ်းတစ်ရပ်အဖြစ်ယူဆထားတာဖြစ်ပါတယ်။ဒါ့အပြင်တိလဝါအထူးစီးပွားဆောင်ကိုလည်းအထောက်အကူပေးနေတဲ့အကြောင်းဆောင်းပါရှင်တက်ကရှိဆူဂျီရဲ့သတင်းဆောင်ပါကိုတော့ Nikki Online သတင်းမှဖတ်ရှုနိုင်ပါတယ်ရှင်။ထိုင်းနိုင်ငံထုတ်ဘန်ကောက်ပို့သတင်းစာတွေက Fight for Rights Not for Awards ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ Editor အဘော်ကိုပြောပြခြင်းပါတယ်။ထိုင်းနိုင်ငံဖက်ချာပူရီဒေတာက Ken Crunchan အမျိုးသားပန်းချံကိုကပ္ပအမွေနှစ်အဖြစ်တိမှတ်ပြုဖို့စီရင်တင်ထားတာကြောင့်အဲ့ဒီနေရာမှာနေနေကြတဲ့ကရင်တိုင်းရင်းသားတွေဟာလူအများရဲ့အာရုံစိုက်ခြင်းကိုခံလာရစေတယ်လို့အစချီထားပါတယ်။ UNESCO ရဲ့ကပ္ပအမွေနှစ်ထိမ့်သိမ်းဆောက်ရှောက်ရေးကော်မတီအနေနဲ့2013ခုနှစ်ကလေးကဂရန်ဂရချန်အမျိုးသားပန်းချံကိုကမ္ဘာအမွေနှစ်စီးရင်သွင်ရေးဆုံးဖြတ်ချက်နှောင့်နှေးနေခဲ့တာဖြစ်ပါတယ်။အဲ့ဒီနေရာဟာမြန်မာပိုင်းမြေနဲ့ညီစွန်းနေတယ်ဆိုပြီးမြန်မာဘက်ကတိုင်ထားသလိုအဲ့ဒီဒေသမှာနှစ်ပေါင်းများစွာနေထိုင်နေကြတဲ့တိုင်းရင်းသားတွေကလည်းထိုင်းနိုင်ငံဟာသူတို့ကိုအတိမတ်ပြုဖို့ပြက်ကွက်နေတဲ့အကြောင်းလက်မှတ်ထိုးပြီးတော့အယူခံတင်ထားပါတယ်။တကယ်တော့အဲ့ဒီဘန်ကလိုင်းဘွန်တစ်တော့ဟာမြန်မာနဲ့နယ်ချင်းထိစပ်နေပြီးမြန်မာအစိုးရကအကြမ်းဖက်နှိပ်ကွပ်နှင်ထုတ်ချင်းခံထားရတဲ့ကရင်တိုင်းရင်းသားတွေဟာအခုလိုကုလသမဂ္ဂစီမားကမ္ဘာအမွေအနှစ်ဖြစ်စည်ရင်တင်မလျှောက်ထားခင်ကတည်းကအဲ့ဒီနေရာမှာမျိုးဆက်တွေနဲ့ချီပြီးတော့အခြေချနေထိုင်ခဲ့ကြတာဖြစ်ပါတယ်။ပန်းချံထိန်းသိမ်းရဲ့အရာရှိတွေဟာကရင်ရွာတွေကိုဝင်စီးခဲ့ကြပြီးအိမ်တွေ၊စပကြီးတွေနဲ့တခြားပိုင်ဆိုင်တဲ့ပစ္စည်းတွေကိုမိရှုဖျက်ဆီးခဲ့ကြပါတယ်။ပြီးတော့အဲ့ဒီမှာနေနေတဲ့ကရင်ရွာသားတွေကိုမောင်းထုတ်ခဲ့ကြပါတယ်။2018ဇွန်လတည်းတုန်းကတော့အုတ်ချုပ်ရေးဆိုင်ရာတရားရုံးကအမျိုးသားပန်းချံနေရာကနေပြောင်းရွှေ့ခံရသူတွေကိုရော်ကျေးပေးဖို့အမိန့်ချခဲ့ပါတယ်။ဒါဟာထိုင်းအစိုးရကကရင်တိုင်းရင်းသားတွေကိုအတိမတ်ပြုတဲ့ဆုံးဖြတ်ချက်ဖြစ်တယ်ဆိုပြီးကြိုဆိုကြပါတယ်။ဒါပေမဲ့ဌာနေပြန်ရေးဆိုတဲ့အယူခံကိုတော့အစိုးရကညှင်းပါတယ်။ အမျိုးသားတည်ရန်ဇာတာနှင့်သဘာဝပတ်ဝန်းကျင်ဆိုင်ရာအတွင်းရေးမှူးချုပ်ကတော့ကယန်ကရန်ချန်အမျိုးသားပန်းချံမှာနေထိုင်နေကြတဲ့ကရင်ရွာသားတွေအနေနဲ့တစ်တော်တွင်ကန့်သက်နေရာတွေအတွင်းမှာနေထိုင်ဖို့အစိုးရကထောက်ပံ့ကူညီပေးထားတယ်ဆိုတာကို UNESCO ကိုရောက်နေတဲ့ထိုင်းအဖွဲ့အနေနဲ့အာမခံချက်ပေးတင်ကြောင်းပြောပါတယ်။အခုလိုနားထောင်ကောင်းတဲ့ကြေညာချက်ကဘာမှရေးရပြတ်သားမှုမရှိဘဲ UNESCO ရဲ့လက်ခံအသိမှတ်ပြုရေးအတွက်ဗျူဟာသုံးလိုက်တာသာဖြစ်ပုံရပြီးအမှန်တကယ်ကတော့ကရင်တွေဟာဒုက္ခပေါင်းစုံခံစားနေရဆဲဖြစ်တယ်ဆိုတာထင်ရှားပါတယ်လို့ရေးသားထားတဲ့အရီတာအာဘော်ကိုဘန်ကောက်ပို့သတင်းစာမှဖတ်ရှုနိုင်ပါတယ်ရှင်။ဒီရရဗုဒ္ဓဦးနဲ့မနက်ခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါရဲ့ရှင်အခုဆက်လက်နားဆင်လေ့လာကြရမယ် American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလှတန်းကစီစဉ်ပို့ချပေးမှာပါရှင
်ဒီနေ့မင်းတင်ပြမယ် Idiom အသုံးက
2020 hindsight
ဖြစ်ပါတယ်စာလုံးပေါင်းက20ဆိုတာကတော့ကနန20ကိုဆိုလိုတာတော်ရရှိများအတိပါ HIND hind ကတော့နောက်ဖက် SIGHT site ကတော့စက်ခုအမြင်ဆိုတော့စကိုက်ထူမြေဓာတ်ရိုက်ဒီပဲကတော့20 20နောက်ကိုပြန်မြင်တာပေါ့20 20လို့ဆိုရမှာဘာကိုဆိုလိုပါလိမ့်လို့တော်ရရှိများသိချင်ကြမှာပါလူတို့ရဲ့မျက်စိအားကိုမျက်စိဆရာဝန်တွေကစမ်းတပ်ရမှာ20ဆိုရင်လုံးဝအမြင်ကအားကောင်းတာကိုဆိုလိုတာဖြစ်ပါတယ်။မျက်စိနှစ်ဘက်ဆိုတော့ဘယ်ဘက်ကောညာဘက်ကောရည်ညွှန်းပြောတာမလို့20ကိုနှစ်ခါထပ်ပြီးပြောတာဖြစ်ပါတယ်။ hindsight ဆိုတာကတော့နောက်ကိုပြန်မြင်တာပြန်စဉ်းစားတာဆိုတော့ idiom အတိပဲကကိုလုတ်ခဲ့တာကိုလုတ်တုံးကတော့မှန်တယ်လို့ထင်ခဲ့ပေမဲ့နောက်မှတည်တည်ချာချာအမြင်ရှင်းရှင်းနဲ့ပြန်စဉ်းစားကြည့်တဲ့အခါဒီလိုလုတ်လိုက်ရင်တော့ကောင်းတာလို့စဉ်းစားမိတာကျမတို့မြန်မာမှာလူမိုက်နောက်မှနောင်တရဆိုတဲ့စကားလိုပေါ့ရှင်ဒီသုံးနဲ့ပတ်သက်လို့ George Ruby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
သူကဈေးကြီးလာတဲ့ကားအစ်ဆက်ဆက်ကြီးကိုဝယ်လိုက်တယ်ဒါပေမဲ့သူနောက်မှတီတီချာချာပြန်စင်စားပြီးနောင်တရတာကတော့သူနည်းနည်းဈေးသက်သာတာကိုဝယ်လိုက်မိရင်ကောင်းသားဆိုတာပါပဲလို့ဒီပေရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
နဖူပေါ်လက်တင်ပြီးတီတီချာချာပြန်စင်စားကြည့်တဲ့ခါကျတော့ငါလုံးမိတာမှားလေဒီလိုလွတ်လိုက်ရင်တော့ကောင်းသားဆိုရင် idiom အသုံးရဘယ်လိုတင်စားပြောမလဲ
2020 hindsight
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American style နဲ့ခင်အင်္ဂလိပ်သင်ခန်းစာတွေကိုဒေါ်လာလတ်တန်းစီစဉ်ပို့ချပေးနေတာဖြစ်ပါတယ် VOE မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့အင်္ဂလိပ်သင်ခန်းစာတွေကို Radio အသံဖိုင်ရော Video ဖိုင်ဖြစ်နေပါ VOE ရဲ့ Internet စာမျက်နှာမှာလေ့လာနိုင်ပါတယ် Website လိပ်စာက burmese.voenews.com ဖြစ်ပါတယ်ရှင်အခုတော့ကိုဇော်ဝင်းလှိုင်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့အင်္ဂါညတိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်ကိုနှာစင်ကြရအောင်ပါရှင်
ပါခင်ဗျာဒီရတဲ့လေလိုင်းစီစဉ်ကကြိုးစားပါတယ်ကျွန်တော်တို့ဒီကနေ့ဆွေးနွေးကြမယ့်အကြောင်းအရာကတော့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ရာဇဝတ်မှုတွေအပေါ်ရတပ်ဖွဲ့ရဲ့ကင်တွယ်ပုံနဲ့ပတ်သက်လို့မေးခွန်းထုတ်เสียအများပြားရှိနေတဲ့ကိစ္စကိုဆွေးနွေးကြမှာပါထူးသဖြင့်တော့မကြသေးခင်ကနေပြည်တော်မှာဖြစ်သွားခဲ့တဲ့ Victoria လေးရဲ့တန်ငံမရိမှုအပါအဝင်တခြားမရိမှုတွေမှာကင်တွယ်ဖြစ်ရှင်းပုံတွေလည်းကျွန်တော်တို့ဆွေးနွေးကြမှာဖြစ်ပါတယ်ဒီကနေ့အဓိကဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေကတော့မြန်မာနိုင်ငံရှေ့နေမြကွန်ရက်ကလူခွင့်ရေးရှင်နေကြီးဦးသိန်းတန်းဦးနောက်အင်းစိန်မြို့နယ်ကမြို့သားလွတ်တော်ကိုစလဲတော်ဆူဇန္နာလာလာဆိုးတို့ကိုဖိတ်ကြားထားပါတယ်ပထမဆုံးတော့ကျွန်တော်တို့နေပြည်တော်မှာဇွန်လ16ရက်နေ့ကဖြစ်သွားခဲ့တဲ့ဗစ်တိုးရီးယားလေးရဲ့တငယ်မလေးမှုအကြောင်းမဆွနေခင်ရတပ်ဖွဲ့ရဲ့ရာဇဝတ်မှုတွေအပေါ်မှာကင်တွယ်ပုံကိုပဲကျွန်တော်တို့အရင်ဆွနေကြပါတယ်ဦးသိန်းတန်းဦးအရင်ဆွနေပေးစေကြပါတယ်ခင်ဗျာရတပ်ဖွဲ့ရဲ့ရာဇဝတ်မှုတွေအပေါ်ချင့်ကပ်ပုံတွေဟာအားလုံးမဟုတ်ပေမဲ့အများစုဟာအတော်လေးဝေဖန်ထောက်ပြစရာဖြစ်နေတာဘာကြောင့်ပါလဲ
နှစ်ချက်ပေါ့ဗျာပေးချက်ကတော့ capacity ပေါ့ရဲတပ်ဖွဲ့ရဲ့စွန်းအားပေါ့
့ဒီစီကရိယာပေါ့နော်အဲ့ဒါခင်မိမှုတော့တပညာအပိုင်းပေါ့နော်အပညာရဆရာအပိုင်းမှာတစ်ချက်ဒုတိယချက်ကလူအားဘဝပြည့်ရဲကဒီလူရှိရမှာတယောက်ဆိုကျွန်တော်တို့မယုံပါဘူးအဲ့ရဲတပ်ဖွဲ့အင်အားမတုံတော့ဘူးပြအဲ့ဒီအချိန်ဒီမှာခုနပြောသလိုအရင်ချင်းကတည်းညံဖြင်းဒီစီကရိယာတော့မကောက်နော်အဲ့ဒီခါကျတော့ဟိုရှိတုန်းကရဲတွေဆိုတော့ဗျာကျွန်တော်တို့အများကြီးနေခဲ့ပါတယ်ဆိုတော့အဲ့ဒါမျိုးမဟုတ်တော့အခုကျတော့ဘဝမှုတွေကမပေါ်ရဲကမှုကျလို့နေလူတွေကညာသူတို့ကအေးနေနဲ့အနေထားအရာစိတ်ကျဉ်းတတ်ဆရာတိတ်ချပဲလို့ကျွန်တော်တို့မထင်ဘူးဗျာ
ဟုတ်ကဲ့ခင်ဗျကျွန်တော်အခုဆက်ပြီးတော့ဒေါ်ဆူဇန်နာလလဆိုးကိုလေးလိုက်မဖိတ်ခေါ်ခြင်းပါတယ်ခင်ဗျဒေါ်ဆူဇန်နာလလဆိုးဟာဒီလွတ်တော်အမလည်းဖြစ်တယ်နောက်ပြီးတော့အမျိုးသမီးနဲ့ကလေးငယ်တွေရဲ့အခွင့်အရေးဆိုင်ရာကော်မတီမှလည်းတာဝန်ရှိတဲ့သူတူဖြစ်နေပြန်တော့အခုနေပြီးတော့မှဖြစ်သွားတဲ့ဗစ်တိုးရီးယားလေးရဲ့အမှုဟာလည်းအမျိုးသမီးလည်းဖြစ်တယ်ကလေးငယ်လည်းဖြစ်တယ်ပေါ့နော်ဆိုတော့ဒီကိစ္စမှာရဲတပ်ဖွဲ့ရဲ့ချစ်ကပ်ပုံကဘာတွေများလွှဲချော်နေသလဲဆိုလိုချင်တာကတော့လူမှုကွန်ရက်တွေမှာအများစုကရေးနေကြတာအခုတရားခံထိုးကြွခံရတယ်ဆိုတဲ့ပုံစံမျိုးရေးကြတာတွေရှိတယ်နောက်ပြီးတော့စကတဲ့ကောအမှုကိုစပြီးဖော်ထုတ်ဖို့စူးစမ်းတဲ့နေရာမှာရဲတပ်ဖွဲ့ရဲ့ပြောဆိုမှုတွေဟာရှင်းအောင်မညီဘူးဆိုပြီးတော့ထောက်ပြစရာတွေဖြစ်နေတော့ဒီကိစ္စမှာရောဆီယမရဲ့အမြင်ဘယ်လိုရှိသလဲအရင်ကြားပြရစေ
โอเคရဲတွေနော်လုံပုံကိုင်းပုံနောက်ပြီးတော့ဒင်းစာရှင်းလင်းပွဲမှာလည်းဖြေကြားပုံကိုပြည်သူတွေကလည်းအဲ့ဒါကိုအားရစေနိုင်မှုမရှိဘူးပေါ့နော်အများကြီးမေခွန်းတွေပြက်မေးတာကိုလည်းတွေ့ရပါတယ်ဒါကတော့ကျမထင်တယ်ပြမဆုံးအတွေ့အကြုံမဟုတ်ပါဘူးကျမတို့လူတော်ကိုယ်စားလေးအနေနဲ့လည်းပဲ second balance ပေါ့နော်ဒီလုပ်တဲ့အခါမှာဒီရဲတပ်ဖွဲ့နဲ့ဆိုင်တဲ့မေခွန်းတွေကိုလွတ်တော်မှာလည်းနှီးခဲ့ပြီးပါတယ်ပေါ့နော်ဆိုတော့မေးခွန်းမေးတယ်ဖြေတယ်သို့တော်လည်းဟိုအဖြေကိုမရောက်ဘူးအဲ့လိုမျိုးပုံစံမျိုးတွေအများကြီးတွေ့ရတယ်ပေါ့နော်အခုတော့ဖြေရှင်းတဲ့ကိစ္စပေါ်မှာလည်းဒါအများပြည်သူကအားရကျေနပ်မှုမရှိဘူးဆိုတာတော့ပေါ်လင်ပါတယ
်ဟုတ်ကဲ့ခင်ဗျဘာလို့ဆိုတော့အခုမှုကွင်းတင်မှာရေးကြတာရဲကိုတော့အားကိုးလို့မရတော့ဘူးလွတ်တော်မှာတည်းပဲကူကြပါအောင်ဆိုပြီးရေးကြတဲ့သူတွေလည်းရှိတယ်လေနောက်တစ်ခါတော်ရရှင်တယောက်ကလည်းကျွန်တော်တို့ရှိမှရေးထားတာလင်းလင်းဆိုတဲ့အကောင့်နဲ့ပေါ့ CID တဲ့မီဒီယာကနေပြီးတော့စုံစမ်းဖော်ထုတ်ပေးပါခင်ဗျာဆိုပြီးတော့သူကကွန်မန့်ရေးထားတာရှိပါတယ်ဆိုတော့လွတ်တော်အနေနဲ့ကောဒီကိစ္စမှာဗာများလုတ်ပေးနိုင်တာရှိပါတယ်ဒါမျိုးကိစ္စမျိုးမှာပေါ့နော်ဟိုလွတ်တော်ကဥပဒေပြဋ္ဌာန်းတာတော့ရှိတယ်ဒါပေမဲ့ဥပဒေပြဋ္ဌာန်းပြီးမလိုက်နိုင်ရင်လည်းအလကားပဲဆိုတော့ဒီနေရာမှာလွတ်တော်ရဲ့အခန့်ကဏ္ဍဘယ်လိုများပါဝင်လို့ရနိုင်မလဲ
โอเคစမအနေနဲ့ကတော့အဲ့လိုမျိုးပေါ့နော်မိတ်ဆွေတွေကနေပြီးတော့အိုအခုညတောင်းတဲ့အခါနောက်ပြီးတော့ကျမကအခုကတော့အမျိုးသမီးနဲ့ကလေးအခွင့်အရေးကော်မတီမှာတော့တာဝန်တော့မရှိတော့ပါဘူးသို့တော်လည်းအဲ့ဒီမြို့နယ်ကကိုစားပြုထားတဲ့ကိုယ်စားနဲ့တော့ကျမအဆက်မပြတ်ပေါ့နော်ဆက်သွယ်ပြီးတော့မှသူသူ့ကိုလည်းအားပေးနေတယ်ပေါ့နော်အဲ့လိုလှုပ်ဆောင်နေတာရှိပါတယ်ဟိုဥဖြိုးစရာတော့ပေါ့နော်သူ့ရဲ့ဒီတက်ဆိုင်တဲ့ဟို constituency နဲ့ဆိုင်တဲ့အမှတ်ကသူလည်းပဲဟိုတော်တော်လေးတက်တဲ့ဥဝင်လုတ်ပေးနေရဆိုတာကိုသိရပါတယ်အာသို့တော်လည်းပေါ့နော်ဟိုအကြောင်းကြောင်းတော့အကြောင်းနေကြောင်းပေါ့နော်ကျမတို့ဓာတ်ရိုက်ဟိုဝင်ရောက်ဆက်ဖက်လို့မရတဲ့အခြေအနေမျိုးမှလည်းရှိတယ်အာကျမအနေနဲ့ဒီအတွေ့အကြုံအရဆိုလို့ရှိရင်အာကျမရဲ့လက်ဆန္ဒနယ်မြေမှာကလေးတယောက်ပေါ့နော်အဲ့လိုပဲတက်ငယ်မတိန်ငါးနှစ်ကလေးလေးကိုဒီလိုမျိုးတက်ငယ်မတိန်ပြုကျင့်ခံရတဲ့အခါမှာဒီရဲတပ်ဖွဲ့ရဲ့လုံမီးကင်ကြီးကိုကျမတိတ်ပြီးတော့ဟိုအဆင်မပြေလို့ကျမလွတ်တော်မှာမေးဘူးပါတယ်အဲ့မှာဘာဖြစ်သွားလဲဆိုတော့တက်ငယ်မရင်းကိုကျမကိုတိုင်တဲ့အခါမှာကျမရဲစခန်းမှာအမှုသွားဖွင့်လိုက်ပါလို့ပြောတဲ့အချိန်မှာပဲသူတို့သွားဖွင့်တယ်6နိုင်တိုင်နိုင်ပေါ့နော်အဲ့ကလေးလေးကိုခေါ်ထားပြီးတော့မေးခွန်းတွေတစ်ခုပြီးတစ်ခုမေးတယ်နောက်ဆုံးပေါ့သူတို့အနေနဲ့ကလေးကရှင်မိသားစုအနေနဲ့ခဏနိုင်လုံးလို့ဒါကျမကိုအကြောင်းကြားလို့ကျမကလည်းပဲစခန်းကိုပေါ့နော်ဟိုဘာကြောင့်အလောက်ကြာတာလဲလို့မေးတဲ့အခါမှာပေါ့နော်ဒီလိုမျိုးကလေးတယောက်ကိုမမေးအပ်တဲ့မိကုန်းကိုထက်တာလေး6နိုင်လုံးလုံးမေးတယ်မေးတဲ့လူကလည်းအမျိုးသားနော်ရဲအရာရှိဖြစ်နေရစသည်ဖြစ်ပေါ့နော်ကျမအာလွတ်တော်မှာမေးလိုက်တယ်နော်နောက်ပြီးတော့ကျမတခါလည်းမေးခွန်းပေါ့နော်ဒီရဲလှုပ်ထုံးလုံနည်းတွေကိုနော်ဒီကျမရေးရာ sensitivity ရှိအောင်ပေါ့နော်သင်တန်းပေးဖို့ပေါ့တခါလေးမေးလိုက်တဲ့အခါမှာဒါကတော့လာဖြေတာပေါ့နော်ဒီဒီတည်းရတော့လာဖြေတယ်ဒီရဲတပ်ဖွဲ့တွေကိုလည်းသူတို့သင်တန်းနေပြီးနေပါတယ်နောက်ပြီးတော့ဒီအမျိုးသမီးရဲမေရလည်းပဲ9ရာခိုင်နှုန်းပဲရှိတဲ့အတွက်ကြောင့်ဒီလိုမျိုးပေါ့နော်ဒီကလေးနဲ့အမျိုးသမီးကိုမေးတဲ့အခါမှာအမျိုးသမီးရဲမေတွေပြပြဝဝမထားနိုင်ပါဘူးဆိုသူအဲ့လိုမျိုးဖြေသွားတယ်ဒါမဲ့အော်ဒါကျမတို့ကတော့ပြည်သူတွေရဲ့အတောင်ချင်းဟပ်ပြီးတော့ကျမတို့မေးရတယ်မေးခွန်းဖြစ်တယ်ဒါမဲ့ဖြေတာကတော့ เนาะถ้าตรุอปายဖြစ်တယ်โอ้ดิเปลี่ยนบ่จ้าได้ปิดูเลยอ่ะเนาะถ้าฉินะมุชิมุชิဆိုတာတော့ถ้าอารมณ์ดีပါတယ်เ
นาะโอเคสุดท้ายเสี่ยมาပြောต่อလို့ပါดิลွတ်တော်မတ်ดิအနေနဲ့ကုညီပေးပါအောင်ပါညာဆိုပြီးလူမှုကွန်ရက်မှာရေးတယ်ဆိုတာလဲတကယ်တော့ကျွန်တော်ကစောစောဟိုနာမည်ထုတ်မပြောခြင်းလို့ဥဖြိုးစရာတော့ဓာတ်ရိုက်နာမည်တက်ပြီးတော့သူ့ရဲ့အကောင့်မှာရေးနေကြတဲ့ကွန်မန့်တွေကိုကျွန်တော်ကဆိုလိုချင်တာဖြစ်ပါတယ်။ဆရာမပြောလိုက်လို့ကကျွန်တော်လည်းအခုနာမည်ထုတ်ပြောလိုက်တာ
။လေးလုတ်ပေးနေပါတယ်။
ဟုတ်ကဲ့
။သူအနောက်ကနေပေါ့နော်။
အခုရှိတာဟု
တ်။စင်ဆက်မပြတ်ပေါ့။ဒီရဲရဲစခန်းလည်းသူဖုန်းနေပါရဲ့ဆက်နော်သူကိုယ်တိုင်လုတ်ပေးနေတယ်လို့ကျွန်တော်တို့သိရပါတယ်
။ဟုတ်ကဲ့။ဥဖြိုးတရတော်ကတော့ဒီကိစ္စမှာဒီဟိုဗစ်တိုးရီးယားလေးမှုမှာသူကဓာတ်ရိုက်တက်ဆန်နေတဲ့လွတ်တော်နေမြေကဟိုလွတ်တော်ကိုယ်စားလှယ်ပေါ့နော်ဒါပေမဲ့ဆ ्याम ကတော့ဆောစောပြောခဲ့လို့ဆ ्याम နေမြေမှာဖြစ်တဲ့ကိစ္စမှာကောဟိုတာဝန်ရှိတဲ့သူတွေလွတ်တော်မှာခေါ်ယူမေးမြန်းတယ်အမေကွန်းထုတ်တယ်ဆိုတာဝန်ယူမှုတာဝန်ခံမှုရှိလာအောင်ကောဆိုလိုချင်တာကတာဝန်ကျေအောင်မလုပ်တဲ့သူဒါမှမဟုတ်လို့ရှိရင်လည်းအမှုမှာမပေါ်အောင်ဟိုပေါ့တစိုးလက်ဆောင်ယူပြီးတော့လုပ်တဲ့ရဲရရှိရှိတဲ့ဆိုရင်ချက်ချင်းအရေးယူတာအပြစ်ပေးတာမျိုးယာတို့ကဖြုတ်ချတာမျိုးလုပ်လို့မရနိုင်ဘူးလားလွတ်တော်အနေနဲ့အဲ့လောက်ထိဆန်ရှင်လုပ်လို့ရတဲ့ပုံစံမျိုးမရှိဘူးလားဆ ्याम
အဲ့ကတော့ဟိုစပေါ့နော်ဒါတော့အားလုံးဒီတနိုင်ငံလုံးနဲ့ဆိုင်တဲ့ကိစ္စတော့ကျမသိပြီးတော့ခြုံငုံပြီးတော့ပြောလို့မရပါနဲ့ကျမရဲ့ constituency ပေါ့နော်ကျမရဲ့မဲဆန္ဒနယ်မြေမှာဖြစ်တဲ့ကိစ္စလေးတွေတော့ကျမဥပမာပေးလို့ရပါတယ်ဥမာအပြင်ကျမရဲ့ဒီမဲဆန္ဒနယ်မြေမှာရှိတဲ့ရဲအရာရှိတယောက်ကဒီလိုမျိုးဟိုတာဝန်ထမ်းဆောင်တဲ့အခါမှာပေါ့နော်ဒီလွတ်တော်ကိုယ်စားလှယ်ပူးပေါင်းမှုမရှိတဲ့အခါမှာကျမတို့အနေနဲ့အချက်ကိုတင်ပြတဲ့အခါမှာဟိုအရေးယူမှုတွေတော့ရှိပါတယ်ဟုတ်ကဲ့အရေးယူပေးတာတွေတော့ကျမတို့တွေ့ကြုံခဲ့ရပါတယ
်ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဆရာမကျေးဇူးတင်ပါဆရာဆရာဦးတင်းတန်းဦးဘက်ကိုကျွန်တော်တစ်ဖက်ပြန်လဲကြပါတယ်ဆရာတို့ဒီဟိုရှင်းနေတဲ့ကွန်ရက်ကလည်းကြီးညာချက်ထုတ်ထားတယ်ဒီကိစ္စဒီဗစ်တိုးရီးယားလေးအမှုပေါ့နော်မအမှုမှပေါ်ပေါ်ရေးအတွက်ဆရာတို့အနေနဲ့စိုးရိမ်မှုရှိတယ်အနည်းကလည်းအများရန်စောင့်ကြည့်နေမယ်ပြီးတော့လိုအပ်လို့ရှိရင်နိုင်ငံတကာဟိုဥပဒေပညာရှင်အသင်းတွေကွန်ရက်တွေနဲ့ပူးပေါင်းလှုပ်ဆောင်မယ်လို့ပြောပါတယ်ဆရာဆရာတို့အခုဘယ်အတိုင်းအတာအထိကူညီပါဝင်မှုရှိနေပြီလဲဒါမှမဟုတ်စောင့်ကြည့်နေတဲ့အနေအထားပဲလားဘာတွေများလုပ်ပေးလို့ရနိုင်မလဲအခုကဟိုဆရာတို့လည်းကြားတဲ့အတိုင်းပဲဟိုတရားခံအစ်စ်ကိုဖမ်းမိတယ်မမိဘူးဆိုတာနောက်ပိုင်းမှာမေးခွန်းထုတ်ရမယ့်ကိစ္စဖြစ်နေတော့အခုလောလောဆယ်သွားနေတဲ့အမှုလမ်းကြောင်းကိုကမေးခွန်းထုတ်ဆရာကြီးအများကြီးဖြစ်နေတော့လေ
ဟုတ်ကဲ့ဗျာဟိုအခုပထမဆုံးကျွန်တော်တို့စတင်လုပ်နေတာတော့ဒီညချက်ထုတ်ပြီးတော့ကျွန်တော်မြန်မာနိုင်ငံရှိနေအပင်တော့เนาะဒီတော်စုရှိနေအပင်တော့မြန်မာနိုင်ငံရှိနေကကွန်ရက်တော့ဟိုကအိုင်လန်တို့အားလုံးပေါင်းပြီးတော့ဟိုကျွန်တော်တို့ကုသလေတွေတွေ့ဖို့ရှိတယ်နောက်အခုလောလောဆယ်မှာဟိုသူဆွဆွဲခါရတဲ့ဒီဘက်ကနေပြီးတော့ကျွန်တော်တို့အိုင်လန်ကရှိနေဥက္ကမောင်ဆောင်တာဝန်ခံပြီးတော့လိုက်ပါဆောင်ရမှာဖြစ်ပါတယ်ဒါကျွန်တော်တို့အခုမှပိုတရားခံအစ်စ်ဘယ်သူလဲပေါ့နော်အဲ့တော့ကျွန်တော်ဒီမှာတွေ့ရတဲ့အချက်ပါကျွန်တော်လုံနိုင်တဲ့အချက်ကတိအချက်ကတော့ကျွန်တော်ဒီညရက်ထုတ်ပြီးတော့မှုဖြစ်စဉ်နဲ့ပတ်သက်လို့ပြောတာပေါ့ဗျာဖြစ်စဉ်နဲ့ပြောမြန်မာနိုင်ငံရဲ့တပ်ဖွဲ့ကထုတ်သွားတဲ့အပေါ်မှာဖြစ်စဉ်တချို့နေရာတွေကအငင်းပွားစရာတွေဖြစ်နေတာကျွန်တော်တို့မှာ2023ခုနှစ်တရားဥပဒေမတည်မြဲနေဘူးလို့ပဲရှိတယ် content မှာကုတ်ပေါ့နော်အဲ့တော့တရားရေးမှာစစ်ဆေးဆောင်ရင်းနေကြအခုမှာဘယ်သူကတော့တရားခံပဲဘယ်သူကဘာလုပ်သွားတာပဲလို့ကျွန်တော်တို့ပြောလို့မရဘူးဗျမစင်ထုတ်နေရှိပါကြည့်ရတယ်ဒီမှာတော့တန်တရားဖြစ်တဲ့လူကဘယ်သူပါ။ဟောသူကတော့တန်တရားအဖြစ်တိုင်ဆုံးလူဖြစ်တယ်။ဘာထောက်ထားတွေရှိတယ်။ဒါတွေကတော့ဆုံးဖြတ်မှာတရားရုံးမှာပေါ့ဗျာ။အလိုတော်မှာအခုကတော့ကျွန်တော်တို့အကြမ်းမကြဘယ်သူတရားခံပါတို့ပြောထားတဲ့အခြေအနေရှိတဲ့အခါကျတော့တရားခံရဲ့ ICCDR ပေါ့ဗျာ။အပြည်ဆိုင်ရာကျွန်တော်တို့ဒီလူမှုရေးနဲ့နိုင်ငံရေးစာချုပ်ဆိုင်ရာခွင့်ပြုရေးရှိတာလေ။အဲ့ဒါတွေထိတိုက်တယ်လို့ဟိုအငင်းပွားဖွယ်ဖြစ်တယ်ပေါ့ဗျာ။အငင်းပွားစရာလို့ကျွန်တော်တို့ပြောပါဦး။အငင်းပွားစရာဖြစ်တယ်အဲ့အဲ့ဒီအချက်တွေပါကျွန်တော်တို့ထိန်းသိမ်းစောင့်ရှောက်မှာအမှုမှန်ပေါ်မှာပေါ့ဗျာစတဲ့အနားကျောင်းကဒီကောင်မဲလို့ပြောတာလည်းလွဲပါနေတယ်ဗျာ
ဟုတ်ကဲ့
အဲ့ဒီတစ်ချက်ပေါ့နောက်တစ်ချက်ကတော့ဒီအနေနဲ့ပတ်သက်လို့ကျွန်တော်တို့ဒီခိုးတောင်ချင်းလူသားမှုမှာဝင်းနေသောကိစ္စမှာလည်းကိစ္စတိုင်းအများကြီးတက်ခဲ့တော့ဒီအကြီးကကျွန်တော်တို့ဒီမှာဘယ်လောက်ထိတိကျအောင်လုပ်နိုင်တယ်လဲဘယ်လိုအချိန်မှယူတယ်လဲဘယ်လိုနည်းစနစ်နဲ့လုပ်လဲဆိုတော့ကျွန်တော်တို့ကဟိုတိုင်းရကျွန်တော်တို့ဘာတွေ့ကြုံမရှိပါဘူးကျွန်တော်တို့ဒီအထူးသဖြင့်ထိုင်းနိုင်ငံကမိတ်ဆွေရှေ့နေတွေနဲ့ဥပအောင်မြတ်တော်နဲ့ပါပါပါအင်္ဂါကျွန်တော်တို့ဒီအဲ့တော့အဲ့လိုဒူရီအဲအခုဒီမှာဒီကစစ်ဆေးဆောင်ရတဲ့ဒီစနစ်ကမှန်ကန်မှုရှိနေချင်ပြီးတော့ချက်ကိုကျွန်တော်တို့စောင့်ကြည့်ဖို့ပြင်ဆင်နေပြီဖြစ်ပါ
ဟုတ်ကဲ့ဦးသေးတောင်ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်အခုတော်ရရှင်တူကိုလေလိုင်းပေါ်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုဇော်လေလိုင်းပေါ်မှာရှိပါလားခင်ဗျာ
ဟုတ်ကဲ့ရှိပါခင်ဗျာ
ဟုတ်ကဲ့အော်ကျွန်တော်တို့ကအခုကပြောနေကြတယ်ဟုတ်ကဲ့ဟုတ်ကဲ့အော်ဆိုတော့အခုကမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုမရှိဘူးတရားဥပဒေစိုးမိုးမှုရှိဘူးဆိုတော့တောက်လျှောက်ပြောလာကြတော့လေအခုဒီကိစ္စမှာလည်းတရားဥပဒေစိုးမိုးမှုမရှိတဲ့နေရာမှာတရားဥပဒေစိုးမိုးမှုရှိဖို့အတွက်ကျွန်တော်တို့ကပြောရတယ်လို့ဖြစ်နေတော့တခုခုများလွဲနေသလားလို့ဒီအခုလွတ်တော်အမတ်တွေရှင်းနေတယ်ရှင်းနေတဲ့နေရာဒီဆွေးနွေးပွဲမှာရှင်းနေတော့ကိုယ်စော်လည်းဝင်ဆွေးနွေးပြပါအောင်တရားဥပဒေစိုးမိုးရေးကိစ္စကဘယ်လောက်ထိများမြန်မာနိုင်ငံဟာအားနည်းချက်တွေရှိနေသလဲ
။ဟုတ်ကဲ့ပါခင်ဗျာ။ခုနကဘုရားဝန်နိုင်ပြောကြလို့ပါပဲ။ကျွန်တော်တို့ကပထမဆုံးဥပဒေမရှိတဲ့အတိုင်းကြီးမှာဥပဒေကြောင့်ပြောရတာဥပဒေနဲ့ရည်ရလားဆိုတဲ့မျိုးကိုအရင်ထုတ်ရမှာဖြစ်တယ်ခင်ဗျာနော်။ကျွန်တော်တို့တစ်ခုချင်းကြည့်လို့ရှိရင်ခုနကဒီမှုဒီလိုရလေးအမှုနဲ့ဖြစ်နေတာတတ်တဲ့ဆိုတော့ဟိုရဲဘိုင်းကိုရည်ကြည့်လို့ရှိရင်ကျွန်တော်တို့ရဲဒီဘာလုပ်တတ်တယ်လဲဆိုတဲ့ကိစ္စပေါ့နော်။ကျွန်တော်တို့မကြသေးခင်ကမှလွတ်လာတဲ့ဒူရဲမျိုးဟိုမိုးရနိုင်ဆိုလို့ရှိရင်ဟလာကိုယ်ဝါလုံးနဲ့ကိုကျော်စုအမှုမှာဟလာရဲကနေစင်ဖမ်းပါလေလို့ဟလာအမှုစင်ဖမ်းတယ်လို့ပြောခဲ့ဦးတယ်ကဒါလက်တလို့အဖြစ်ပြက်ပေါ့နော်ပြင်ကြရတဲ့အဖြစ်ပြက
်အ
ဲဒါရဲဒီအပိုင်းပေါ့နော်အမှုဆွဲတင်နေရဲဒီအပိုင်းအဲနောက်တစ်ပိုင်းကတော့တရားရုံးနေရဲအပိုင်းပေါ့ခင်ဗျာတရားရုံးနေအပိုင်းတော့ဒီမှာဟိုကိုအောင်ရဲသူအမှုကိုကြည့်ရအောင်နော်ကျွန်တော်ကိုအောင်ရဲသူအမှုဆိုလို့ရှိရင်ဟလာဟိုတရားခန်းကိုလွတ်လိုက်ပြီးတော့မှဟလာဒီမကန်းကြီးဖြစ်ပြီးတော့မှအခုတခါပြန်ရှိပါ냐အစားကြီးဖြစ်နော်ဥရိယာကြီးတွေဟန်ပါ냐ဆိုတဲ့အပိုင်းဖြစ်ရတာဒါမကြသေးခင်ပေါ့နော်လက်တလို့ဖြစ်တဲ့ဖြစ်ရတယ်ပေါ့နော်ဒါရေအပိုင်းတရားဝန်ပိုင်းနောက်တစ်ခုကဘလော့တောင်ဝင်ဖြစ်လဲဆိုတော့ဒါလည်းမကြသေးပါဘူးဟလာဟိုနိုင်ငံတော်တန်ခါမဟာနာကအဖွဲ့ကနေဒီတရားမဝင်လို့ကြေညာထားတဲ့အဖွဲ့ကိုဟလာဝန်ကြီးတန်းနဲ့တရားဝန်ကြီးတန်းနဲ့အဖွဲ့ကရှင်းတယ်ရနော်ရှင်းတော့အဲ့ဒါဟိုမဟာနာဆုံးဖြတ်ချက်ကိုစံ့ညာရောက်တယ်ဆိုပြီးတော့သူတာနာကြီးဝန်ကြီးဌာနဒီနေ့ထုတ်ရတဲ့အဖြစ်လေဖြစ်တယ်ကကျွန်တော်တို့တိုင်းကြီးရဲ့ဥပဒေအခြေအနေကတော့တိတိအများကြီးပြောရမှာမရှိပါဘူးเนาะနေတယ်ပေါင်းယူမှာလားဥပဒေကိုကံကြေချင်ရသူတွေရောဒါတွေရောဘန်းကအလိုလိုကျော်ကျော်ဖြစ်နေတာရတော့အမှန်ထင်ရှားပါတယ်ခင်ဗျာဟုတ်ပါတယ်ခင
်ဗျဟုတ်ကဲ့ဆိုတော့ကျေးဇူးတင်ပါတယ်အဲ့တော့ဦးသိန်းတောင်းဦးရေဆိုတော့တရားဥပဒေစိုးမိုးရေးကျွန်တော်တို့ခက်နည်းနည်းခက်အချင်းချင်းလေးဆွေးနွေးကြအောင်တရားဥပဒေစိုးမိုးမှာစောစောလို့ပြောခဲ့တဲ့အစဉ်အဆက်ကျွန်တော်တို့မကြသေးခင်ပူပူနွေးနွေးဖြစ်သွားတဲ့ကိစ္စတွေကလည်းရှိတယ်ဆိုတော့ဒါတွေကဟိုဟိုတန်တရားအပေါ်တန်တရားတွေထပ်ပြီးဆင့်စရာတွေဖြစ်လာနေတော့ဒီအမှုကိုအမှုမှန်ပေါ်ပေါ်ရေးကိစ္စမှာရဲဘက်ကအခုပြောနေတာဟာအထူးသဖြင့်အခရာကျတယ်လို့ဖြစ်နေတော့အသင်းစားရှင်းလင်းပွဲကိစ္စအနောက်ကိုင်းကန်ဒီကြောင်းဘက်ကပြောတဲ့ကိစ္စတွေဟာရှင်းအောင်မညီဘူးဆိုပြီးတော့ပြောနေကြတော့ဒီဟာကိုပေါ်ပေါက်ဖို့ဟာကဟိုလွယ်လွယ်နဲ့ဖြစ်ပါမလားနောက်ပြီးတော့ကျွန်တော်တို့ကြားနေကြတာဒါဟုတ်ချင်မှလည်းဟုတ်မှာပေါ့နော်နောက်ွယ်မှာဒီအကြောင်းကိုဘယ်သူကပိုင်နေလူကြီးတွေကပိုင်နေဘယ်အကောင်ကပိုင်နေဆိုတာမျိုးတွေပြောနေကြတော့ဒါတွေဟာအမှုမှန်ပေါ်ပေါက်ရေးကိုအဟန္တာဖြစ်စေသလားရဲပြောခဲ့တဲ့သင်္သာရှင်းလင်းပွဲဟာတွေကရောဆိုဆိုဆရာတို့ statement ထဲမှာလည်းကြေညာထားတာရှိပါထည့်ထားတာရှိပါတယ်အမှုမှန်ပေါ်ပေါက်ရေးကိုမလိုလားအပ်တဲ့ပုံတွေများထွက်နေသလား
ဟုတ်တယ်ဗျာကျွန်တော်တို့ကအဲ့ဒါကိုအချက်တော့ကျွန်တော်တို့တိုင်းပြည်မှာကိုဒါကခုမှမဟုတ်ပါဘူးဒီမကြခဏတဏ္ဍာရှင်တွေတွေမှာအဲ့ဒီတိုင်းကြိုးလေးရှိပါတယ်ဝါလုံးတော်မှုတော့လည်းဒီတိုင်းပါပဲအဲသူတို့တဏ္ဍာရှင်တွေကိုလက်ခံလို့ရှိရင်ထောင်ချရမှရှိတော့တယ်ဟိုတရားရုံးမှာစစ်စရာကိုမလုပ်ဘူးဟာအဲ့ဒီလူအပေါင်မျိုးတွေပဲဖြစ်တယ်တကယ်တော့ဒါတရားရုံးကစီရင်ဆုံးဖြတ်မယ်ကိစ္စကိုအာဂရီလိုက်စားမှုပဲအဲ့ဒီတိုင်းအာဂရီဘယ်ခုဖြစ်လို့ရှိရင်ဟာသူတို့ဆုံးမ်းတွေ့ရှိတဲ့ပေါ်ပေါက်ချက်ရတရားဆွဲတာဆိုပြစ်ပေးရုံနဲ့ကြံတယ်ဒါမျိုးတွေဖြစ်တယ်တော့အဲ့ဒါလမ်းကြောင်းမကောင်းဘူးပေါ့ဗျာတရားသူကြီးကအတော်တီတီဖြောက်မှတ်တဲ့တရားသူကြီးကမှရက်ခံနိုင်မှာနောက်ဝင်သူကခေါင်းထဲဝင်သွားပြီဒီပြောတဲ့အချက်တွေအတော်သူ့ခေါင်းထဲမှာ black မရှိဘူးပေါ့နော်ဒါဒီဘက်မှာ fire ဖြစ်သွားပြီအစွဲပါသွားပြီအဲ့လိုမဖြစ်သင့်ဘူးနောက်တစ်ခါခုနလိုပေါ့ဗျာရုံရောက်တဲ့အခါကျတော့ကျွန်တော်တို့ကတွေ့ရအောင်ပါတွေ့အောင်ဆိုတော့တက်တေတောက်တာဘာတွေပြင်းနေဘယ်လိုတွေလုံလာတယ်ဆိုတော့အချက်မျိုးတွေပေါ့ဒါတောင်မှလူလူကကုထူကုထားနဲ့ပါလာတဲ့အမှုလို့ခုလို့ဒီလောက်ဖြစ်တာပေါ့နော်လူလူရဲ့တာဝန်ယူမှုတာဝန်ခံမှုကတော့ဒီတာဝန်ရှိတဲ့လူတွေအများကြီးတာတယ်လို့ကျွန်တော်တို့ပြောရမှာပဲ။ဒီကတည်းဆိုမှုကြီးအောင်ရဲတွေမှုကြီးဖြစ်ခဲ့တဲ့ကိစ္စတွေမှာသူတို့ဆုံးမလာလို့ချင်းငါးလုံးပြန်မပေါ်ဘူး။ဟိုဒီတန်နဲ့ချီတဲ့ကားတွေမနက်ပါဖို့တွေပဲလားဘယ်သူကပိုင်ရှင်ပဲလို့ဒါမျိုးတွေကျွန်တော်တို့ဘန်းလေးလည်းဖြစ်နေတာပဲ။ဒီတိုင်းတိုင်းပဲဟိုကျွန်တော်တို့ဒီအကြမ်းဖက်ပြီးတော့ဈေးကျွာပြီးတော့ဟိုတေးလျန်သေးတွေကကလေးတွေဓာတ်နဲ့ခုတ်ကြတာဘာမှဆုံးမလာနေတာပေါ်လည်းမပေါ်နိုင်ဘူး။ဒီလိုအနေထားမျိုးတွေမှာကာယကံရှင်တွေကကိုတူကိုထလုပ်နေရတဲ့အခြေအနေမှာဒီအမှုကစိုးရင်ပွေရကောင်းပါတယ်ကျွန်တော်တို့ဒါကဝိုင်းဝင်းပြီးတော့ဥပဒေပညာနဲ့ပတ်သက်တဲ့အတိုင်းဝန်အဖွဲ့အစည်းတွေကကာယကံရှင်တွေရောပတ်ဝန်ပတ်သက်တဲ့ဒီပါလုံးကြီးကြီးတွေကပတ်ကျွန်တော်တို့အမှန်ကိုရောက်နိုင်လိမ့်မယ်လို့ကျွန်တော်ထင်နေရ
ဟုတ်ကဲ့ဗျာဒီကိစ္စကလည်းလူတူကသာစိတ်ဝင်တစားနဲ့အခုလိုမျိုးတနိုင်ငံလုံးအတိုင်းအတာနဲ့အုံအုံကြဲကြဲဝင်ပါမလာဘူးဆိုရင်ဟိုမတိမတာပျောက်ကွယ်သွားမဲ့သဘောရှိတာပေါ့ဆိုတော့ကျွန်တော်သိကျင်တာကဒီအမှုသွားအမှုလာမှာခတ်တူလေးဥသိမ်းတောင်းဖြစ်ပြပါအောင်ကာယကံရှင်ဟိုခံလိုက်ရတဲ့ကာယကံရှင်နဲ့ကလေးမလေးပြောဗီတိုရီယာလေးပြောနေတဲ့ကိုကိုညီညီဆိုတဲ့နှစ်ယောက်ကတွေ့ပြီးစစ်စစ်အဲ့လိုမျိုးရဲရှိမှတွေ့ပေးတာမျိုးဒါမှမဟုတ်လေမျက်နှာချင်းဆိုင်တွေ့ပြီးမေးခွန်းမေးတာမျိုးပါညာလုတ်ပေးတဲ့အလေးအထများရှိသလားဒီကိစ္စမှမဟုတ်ပါဘူးတခြားကိစ္စတွေမှာရော
ကျွန်တော်တို့မှာရဲမှာပေါ့နော်ဒီရာဇဝတ်ကျင်းထုံးမှာလည်းရှိ Identification Break ပေါ့ရှိတယ်လူစီတန်းကြာသူစီတန်းပြလို့ရတယ်ကိုကိုဘသူလဲပေါ့ဗျာအဖေရွယ်ကိုကိုကိုခေါ်တယ်ဆိုတော့ကျွန်တော်အံ့ဖွယ်တူးတာပါပဲဗျာကြားရတာပေါ့နော်သ
ဒီကလေးရထူးခြားချက်လို့ပြောတော့အဲ့ဒီထူးခြားချက်ကလည်းဘယ်ရသိထားတယ်မသိဘူးနော်အဲ့လိုလူမျိုးအချက်ဒီပေါ့ဗျာနောက်တစ်ခါဟိုလက်နဲ့မတော်မတရားပြီးတော့ abuse လုပ်တဲ့အခါမှာစပန်းတွေ့တယ်အလွန်ထူးခြားတယ်ကျွန်တော်ခင်းနဲ့စာအုပ်ထည့်လိုက်တဲ့ဖြစ်ရမျိုးတွေပေါ့ဒါမဲ့တခုတော့ရှိတာပေါ့ဒီကျွန်တော်တို့တိုင်းကြီးကဟိုဟာ cycle စီးသွားနေလေပြန်တိုက်လို့ပေးခါတဲ့တိုင်းကြီးဆိုတဲ့အခါကျတော့ဟိုဒါလည်းသိတော့
ဒါလည်းဟုတ်တာ
ပြောရမယ်အနေအထားမျိုးဖြစ်တယ်ဆိုတော့ကျွန်တော်ပြောချင်ပါတယ်ဗျာ
ဟုတ်ပါတယ်ဦးသိန်းတောင်ကျွန်တော်ကိုဇော်ကိုတစ်ဖက်အလှည့်ပေးချင်ပါတယ်ကိုဇော်ကပြည်သူတယောက်အနေနဲ့ဒီအမှုမှာဒါမှမဟုတ်လေတခြားဒီရာဇဝတ်မှုတွေမှာအရေးရဲ့ကင်တွယ်ပုံဘလို့ပြောင်းလဲတာမျိုးမြင်ကျင်ပါတယ်လေခတ်တူတူလေးပြောပြပါခင်ဗျာ
ရေးရတော့ဗျာအမှန်တော့ဒီမူရီစီနိုင်ငံမှာရှိတဲ့ဂျေမူဖြစ်ရင်တော့အကောင်းဘူးပေါ့ဒါပေမဲ့တောင်းကြည့်ချင်တဲ့ဥတီအောင်မှာတော့အဲ့ဒါကကျွန်တော်တို့ဘလို့မှစိတ်ကူးရင်ပြောလင်းလို့မရဘူးခင်ဗျာကျွန်တော်တို့ဒီမူရီစီရမှာကိုဖြစ်မှာပါခင်ဗျာ
ဟုတ်ကဲ့ဦးသိန်းတန်းဟုတ်လည်းကျွန်တော်အလားတူမေကွန်မျိုးမေးချင်ပါတယ်ဦးသိန်းတန်းဟုတ်ရောရှင်းနေတူဦးအနေနဲ့ဒီအမှုမှာပေါ့ဘလို့ဟိုကင်တွယ်သွားဖို့ဟိုမြင်ကျင်ပါတယ်လေဦးသိန်းတန်းတို့စောင့်ကြည့်နေတာပေါ့နိုင်ငံတကာအဖွဲ့အစည်းပူးပေါင်းလှုပ်ဆောင်တာတက္ကနာပေါ့နော်ရှင်းနေတူဦးအနေနဲ့ရောအမှုသွားအမှုလာရဘလို့ဖြစ်စေချင်ပါလဲ
ဟိုတာဝန်သိသိပေါ့ဗျာနော်တာဝန်သိသိကျွန်တော်သစ္စာရှိရှိတို့ပြေးထားတဲ့အတိုင်းပေါ့ဗျာဟိုတခုလည်းရှိပါတယ်တို့ဘက်ကဟိုတစ်ဖက်ကဖိအားပေးကြီးတဲ့ခါကျကျုံညာဆွဲပြတာမျိုးဖြစ်မှလည်းကျွန်တော်ကြောက်တယ်ဗျာနော်အဲ့တော့အဲ့လိုမဟုတ်ဘဲနဲ့အမှန်တရားကိုတတ်တိဖြည်းဖြည်းနဲ့ပေါ့ဗျာဒလူတွေတွေ့တယ်ဒလူအခက်ခဲတွေရှိတယ်ဒါမျိုးတော့တန်မြတ်ဖြစ်ပေါ်ရှိတာဆိုတော့အမှန်တိုင်းတင်ကြစီစဉ်တယ်ဗျာကျွန်တော်နော
်ဟုတ်ကဲ့
ဒီအခါရရင်ပြီးတော့သလုပ်တာမျိုးကျွန်တော်လက်မခံဘူး
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ဒေါ်ဆူဇာနာလလဆိုတော့ခင်ဗျာဒီကိစ္စကကျွန်တော်တို့ရှင်းပြရမယ်ဆိုရင်တော့ဒီအမှုဟိုဟာ test case လို့မျိုးပုံစံဖြစ်နေတာ哦တကယ်တရားခံအစ်စ်အမှန်ကိုဖော်ထုတ်ပြီးအရေးယူနိုင်အောင်ရဲအနေနဲ့လုပ်ပြရတဲ့ပုံစံမျိုးနမူနာပုံစံလို့ဖြစ်နေတော့ဆရာမအနေနဲ့ရောဘယ်လိုပုံစံမြင်ကျင်ပါလဲနောက်ဆုံးခတ်တူတူလေးပြောပြပါဦး
โอเคจม้าอนิเนี่ยค่ะတော့จม้ารู้ပြောပြောเนี่ยဒီရဲတက်ဖွဲ့ပြန်လဲပြုပြင်ရေးအဲ့ဒါတွေကိုတော့လုံးရမယ်လုံးတော့လဲလုံးနေပါတယ်အရင်ဆိုရခေတ်ဆက်ဆက်ကြည့်ရပါတော့ဒီလိုမျိုးအလူရှင်နိုင်ငံတွေနဲ့ဒီဩစတြေးလျဒီတင်နန်းပေးတာတွေเนาะဥရောပတင်နန်းပေးတာတွေအဲ့ဒါတွေ EU ကနေပြီးတော့ထောက်ပံ့တာအဲ့ဒါတွေလဲလုံးနေပါတယ်เนาะဟိုဆိုတော့ဟိုလုံးတာလဲจม้าထင်တယ်လေလိုအပ်မှုလဲရှိနေပါသေးတယ်ခုနကဒီဝင်ရောက်ဆွေးနွေးရကိုအောင်ပြောသလိုပေါ့เนาะနောက်ဆုံးတော့လဲဒီ2008ဖွဲ့စည်းပုံခြေလှမ်းဥပဒေမှာပဲတွားပြီးခိတ်ဆုံးနေတယ်လို့ဖြစ်တာပေါ့နော်အဲ့ဒါအဲ့ဒီအဖြစ်ကိုကျမတို့စဉ်းစားရမှာဖြစ်ပါတယ
်ဟုတ်ကဲ့အပါဝင်စနစ်ကြတဲ့ဆရာဦးသိန်းတန်းဦးရောဒေါ်ဆူဇန်နာလလဆိုရောကျေးဇူးအများကြီးပါတယ်ခင်ဗျာတော်ရရှင်နေရောစာနဲ့ရေးပြီးစနစ်ကြတဲ့သူတွေလည်းအထူးကျေးဇူးတင်ရှိပါတယ်ခင်ဗျာ
ကိုစားဝင်းလိုင်းစီစဉ်ထုတ်လွှင့်ခဲ့တဲ့အင်ကာညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်။အခုမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနားရီစာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်။အခုမနက်ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင်။
2018မှာအမေရိကန်ပြည်တော်စုမှာလူစုလိုက်ပြုံးလိုက်တပ်ဖြတ်တိုက်ခိုက်မှုအလုံးရဲ့၃ပုံ၂ပုံဟာစိတ်ကျမ်းမာရေးချို့ယွင်းနေသူတွေရဲ့တိုက်ခိုက်မှုဖြစ်ကြောင်း NTAC ကအမေရိကန်နိုင်ငံတွင်းချင်းချောက်မှုဆိုင်ရာအကဲဖြတ်တဲ့ဌာနရဲ့အင်ကာနီကထုတ်ပြန်တဲ့အစိုးရခံစားသက်မှာဖော်ပြထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့သူ့ရဲ့ Twitter အကောင့်မှာဝေဖန်သူတွေကိုနှုတ်ပိတ်အောင်လှောက်ထားလို့မရကြောင်းနဲ့ဒီလူတွေကို block လုပ်ထားတားမြစ်တာဟာအခြေခံဥပဒေပါလက်လက်စွာပြောဆိုခွင့်ကိုချိုးဖောက်ရာရောက်တယ်လို့ပြည်တော်စုအယူခံတရားရုံးတစ်ခုကအမိန့်ချမှတ်လိုက်ပါတယ်။လွန်ခဲ့တဲ့ဆယ်နှစ်လောက်ကကလေးတငယ်လင်ကုန်ကူးမှုဆိုင်ရာနဲ့ပတ်သက်ပြီးဘီလီယံနာတထေးကြီး Jeffrey Epstein ပေါ်မှာတက်တာတဲ့ပြစ်ဒဏ်ပေးဖို့အဲ့ဒီချိန်က Florida ပြည်နယ်ဗဟိုအစိုးရရှိနေဖြစ်တဲ့လက်ရှိအလုပ်သမားဝန်ကြီး Alexandra Acosta ကသဘောတူခဲ့တာနဲ့ပတ်သက်ပြီးတော့သမ္မတ Donald Trump က "तू आ ဒီကိစ္စကိုတည်တည်ချာချာလေ့လာစီးဆက်သွားမယ်"လို့အင်ကာနေမှာပြောကြားလိုက်ပါတယ်။ရွှေဂျာရီနေရပြန်ရေးအတွက်ရေရှည်အဖြစ်ရှာရမှာရခိုင်ရေးကုလသမဂ္ဂတွင်းမှုချုပ်ဟောင်းကော်ဖီအန်နိုင်အချံပေးကော်မရှင်ရဲ့အဆိုပြုချက်တွေပေါ်မှာအခြေခံအကောင့်ထဲဖော်ဖို့လိုသလိုရွှေဂျာရီမြန်မာအစိုးရကနိုင်ငံသားပေးဖို့လမ်းဖွင့်ပေးရမှာနဲ့သူတို့တွေနေဆက်ကျော်ဖြတ်ထွက်ပြေးလာဖို့ဖြစ်လာစေတဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးရမယ်လို့ဘင်္ဂလားဒေ့ရှ်ဆိုင်ရာဗြိတိန်သမ္မတကြီးကပြောပါတယ်မလေးရှားနိုင်ငံမှာစစ်သွေးကြွအဖွဲ့တွေနဲ့ပေါင်ပတ်သက်မှုနဲ့တန်တရားနဲ့နိုင်ငံခြားသား၄ဦးကိုဖမ်းဆီးခဲ့တဲ့အထက်မှာမြန်မာနိုင်ငံကရွန်ဂျာ၂ဦးပါတယ်လို့ရဲတပ်ဖွဲ့ကအင်ကာနေမှာပြောပါတယ်
။ဗုဒ္ဓဟူးနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးသွားတာပါရှင်။ဒီမနက်အစီအစဉ်ထုတ်လုပ်ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအသံဖမ်းအင်ဂျင်နီယာကတော့ဒယ်လစ်စမစ်ဖြစ်ပါတယ်။ ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ကြပါတယ် VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.